Welcome to the Voice of America in Burmese.
Ingram Nakinosa, Washington of U. American Tangani, Natana September and the Sentinel, Ingani Menakin season Rigo, Nemasano Dimon at Chalangani Kunanaiti, Langometer Nasselli, Lizen and Azette, Langometer Dia Guzerogani, Tolan Bini Babi, Jama Kimutaba, Dimonakin the Rendrigo, Go Yemen Tonet to Biobia Bibamin.American Nangama COVID 19 Kayagajan, Tisuaduga, Tanilanima, Nathan Nibashi Nibavi, John Hopkins Tekadoga, Gauri, Sidnandrea, American Magusa Kanadugale, Konathan Nibashi Niraja, Tioga Gusa Mumayo, Tiso Mumaba, Kabama, Amyazon Piniraba, Gusa Mumiara Rago, American now down by ne, and now lay by Tita Rima Duyabi, Taha Eri Tita Riga, Jangri, Golly Dripian, Pi Puyagani.Gusamu no, Miala Rapipari, John Hopkins Tegadoga, Gaure, Sitanya, Coronavirus Acusa Canaduha, Gabadaloma, Luba, Donsa Tatan Johnny Bipipi, Tisuadu Panga, Tatan Ibashini Raba, COVID 19 Gawa Sego, Gabadaloa, Tanunimia, Piawe Pine on Losanide, Telusuga Usane, Govex Seasema, Bowen Sawyaman Nangaha, Aguso, Tianaze Jodo Vilo,
These countries, plus those that will join in the coming days, will participate in the facility alongside
92 Nangan Bong, the young Azet Chowning and Bowen B, Pubon Sawyer Lara Pijon at your body. Gabadalo, Covid Nanny Gayoga, and Kenny Adalo, Chima and Senko Murin Neva, Jen Sainia Raja, Nanganaga Pubon Sawyer Murin, Kaima on Losambo, a Yiriji Lua Nidello, September Lama Chow de Gulatamaga, Titamu, Kunasanga Nipi, Nipalini, Kanama, Gulatamga, Dreamujo, Antonio Gudraska, Pioja Labari, Dabian, Tigani Gabadi Ma, Pebonsonga, Senko Murin.19 ကာယောဂါကနေဒီကိုဗစ်19ကာယောဂါကနေကမ္ဘာကြီးဘယ်လောက်ထိခိုက်လွဲနေတယ်ဆိုတာကိုပြသနေပြီးဒီယောဂါနဲ့ပတ်သက်ရင်အားလုံးအတူလက်တွဲလှုပ်ဆောင်အောင်မှာဖြစ်ကြောင်းလည်းပြောပါတယ်ကုလသမဂ္ဂခုနဆယ့်ငါးနှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကျင်းပတဲ့တနင်္လာနေ့မှာပဲကမ္ဘာခေါင်းဆောင်ရင်းနှစ်ဆင်တွေ့ဆုံကြတဲ့ကုလသမဂ္ဂထွေထွေညီလာခံကိုပါစတင်ခဲ့တာပါဒီနေ့မှာတော့ ကအွန်လိုင်းကနေပဲတက်ရောက်ကြတာဖြစ်ပါတယ်။ကျေပြောတဲ့နီလာခံခန့်မှကြီးတဲ့မှာလူချင်းခက်ခွာခွာနေနိုင်ဖို့အတွက်ဒီနီလာခံကိုနိုင်ငံတိုင်းနိုင်ငံကနေတက်ရောက်ကြမှာဖြစ်ပြီးနိုင်ငံအကြီးအကဲတွေဝင်ကြီးချုပ်တွေကတော့သူတို့နိုင်ငံတွေကနေဗီဒီယိုသတင်းစကားတွေပါရင်အဝေးကပဲတက်ရောက်ဖို့ရှိပါတယ်။လူများစုရင်ကြောက်လန့်တဲ့တတိယကမ္ဘာစစ်မဖြစ်ပေါ်အောင်ရှောင်ရှားနိုင်ခဲ့ကြောင်းနဲ့ ရှိထိန်းထားရမှာဖြစ်ကြောင်းလည်းကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံမှာတောက်ချာနေကကွယ်လွန်သွားတဲ့နိုင်ငံတော်တရားရုံးချုပ်ကရာသူကြီး Ruth Bader Ginsburg နေရာမှာအစားထိုးခံဖို့အတွက်လူ၅ဦးကိုအမည်စင်းတင်သွင်းမှာဖြစ်ပြီးဒီစီရင်ကိုတောက်ချာဓမ္မမဟုတ်စနေနေ့မှာကျင်းညာဖို့ရှိကြောင်းသမ္မတ Donald Trump ကတနင်္လာနေ့မှာပြောပါတယ်။တရားသူကြီးဖြစ်နေအမျိုးသမီးကိုခံဖို့အမည်စင်းတင်သွင်းမှာဖြစ်ပြီးသူတို့ထဲမှာမကြခင်နှစ်တွေအတွင်းမှာပြည်တော်စုအယူခံတရားရုံးတရားသူကြီးတွေဖြစ်နေသူခန့်အပ်ခဲ့တဲ့ conservative တွေဖြစ်တဲ့ Amy Coney Barrett Barbara Lagoa နဲ့ Alison Jones Russian တို့ပါဝင်ကြောင်းသမ္မတ Trump ကပြောပါတယ်ဒါပေမဲ့နောက်နှစ်ဦးကဘယ်သူတွေလဲဆိုတာကိုတော့ထုတ်မပြောပါဘူး American နိုင်ငံမှာရွေးကောက်ပွဲကျင်းပဖို့အတွက်သတင်း6ပတ်လောက်ပဲလိုတော့တာဖြစ်ပြီးဒီရွေးကောက်ပွဲမတိုင်ခင်မှာသူအမည်စင်းတင်သွင်းသူအတွက်အထက်လွှတ်တော်ကမဲပေးရွေးချယ်အတည်ပြုပေးတယ်လို့လည်းပြောပါတယ်။ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဟာဘယ်လာရုစ်အတိုက်ခံခေါင်းဆောင်ဆဗီယက်လာနာတီရှန်နော့ဖ်စကယာနဲ့တနင်္လာနေ့ကဘရပ်ဆဲလ်စ်မှာတွေ့ဆုံကြပါတယ်။သူတို့ဟာဘယ်လာရုစ်အရာရှိအများပြားပေါ်မှာအရေးယူဖို့ဆွေးနွေးနေကြတာဖြစ်ပြီးသူတို့ရဲ့အရေးယူမှုထဲမှာဘယ်လာရုစ်သမ္မတအလက်ဇန်းဒားလူကာရှန်ကိုပါပါဝင်နိုင်ခြေရှိနေပါတယ်။သမ္မတလူကာရှန်ကိုရဲ့အာဏာရှင်ပုံစံအုပ်ချုပ်မှုကိုဆန့်ကျင်နေတဲ့အတိုက်ခံတွေကိုထောက်ခံမှုပေးတဲ့လှုပ်ဆောင်မှုတွေပိုးပြီးလှုပ်ပြဖို့အတွက် Tishanovskaya က EU ကိုတိုက်တွန်းခဲ့ပါတယ်။ Tishanovskaya နဲ့မနက်ပိုင်းတွေ့ဆုံမှုအပြီးမှာ EU နိုင်ငံခြားရေးမှူးဝါဒဆိုင်ရာအကြီးအကဲ Joseph Borrell ကအတိုက်ခံခေါင်းဆောင်ဟာ Belarus ကဖြစ်ရတွေကိုသူတို့ကိုရှင်းပြခဲ့ကြောင်းနဲ့ Belarus နိုင်ငံသားတွေရဲ့တက်တီကိုချီးကျူးခဲ့ပါတယ်။ EU ရဲ့အနှက်ကျသဘောပတိဖြစ်တဲ့ဂျာမနီနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီး Heiko Maas ကတော့ Belarus နိုင်ငံမှာငြင်းချစွာဆန္ဒပြသူတွေကိုသမ္မတလူကာရှန်ကိုကအကြမ်းဖက်နှိမ်နှင်းမှုတွေလုပ်တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5.85 နဲ့ဒိုင်နမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်။ကျွန်တော်ရပ်တော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာသေ346ရောက်တိုးတယ်လို့စက်တင်ဘာလ27ရက်နေ့ညပိုင်းမှာကျန်းမာရေးနဲ့အကစားဝန်ကြီးဌာနကကြေညာခဲ့တာကြောင့်ကူးစက်သူစုစုပေါင်း6152ဦးရှိသွားပြီဖြစ်ပါတယ်။ဓာတ်ခွဲနမူနာစုစုပေါင်း2439ခုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသေ350နီးပါးကိုထပ်မံတွေ့ရှိတာဖြစ်ပါတယ်။မနက်ပိုင်းထုတ်ပြန်ချက်အရ264ဦးတွေ့ရှိခဲ့တာမို့လဲတရက်ထက်ထုတ်ပြန်ချက်ကူးစက်သူရေအတွက်610ဦးရှိပါတယ်။သေဆုံးသူတယောက်ထပ်တိုးကြောင်းလဲကျန်းမာရေးဝန်ကြီးဌာနကစက်တင်ဘာလ27ရက်ညပိုင်းမှာထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာCOVID-19 ကြောင့်သေဆုံးသူ98ယောက်ရှိပြီဖြစ်ပါတယ်။ယောဂကုသခံရကြောင်းအတည်ပြုထားသူလူနာ6000ကျော်တဲ့ကယောဂဘိုးကင်းစင်လာသူက1445ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ COVID-19 ကုသမှုနှုန်းအများဆုံးဖြစ်နေတဲ့ရန်ကုန်မြို့မှာတော့အိမ်တွင်းမှာနေရမဲ့ Stay at Home အမိန့်ကိုထုတ်ပြန်ထားပါတယ်ခင်ဗျာ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာမြန်မာစစ်တပ်တွေတွုံးပြစ်ချတာမှုအပေါ်စိုးရိမ်ကြောင်းသတိပေးထားတဲ့တန်တမန်သတိထောက်လွှာတစ်စောင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံကကုလသမဂ္ဂလူကြိုးရေးကောင်စီဥက္ကဋ္ဌစီကိုပေးပို့ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းဌာနတွေကပြောပါတယ်။နယူးယောက်မြို့မှာရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကနေလူကြိုးရေးကောင်စီစီကိုစက်တင်ဘာလ15ရက်နေ့ကပေးပို့တဲ့စာမှာစက်တင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်အင်းဒီယွာကမ်းလွန်ဘက်မှာကြောက်ချထားတဲ့မြမရေတပ်တင်မော်တွေနဲ့တပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုစက်တင်ဘာလ17ရက်နေ့ကမြမတပ်ဖွဲ့ဝင်တထောင်ဝန်းကျင်တက်ဆွဲချထားမှုတွေနဲ့တချို့တပ်တွေတက်ဆွဲမှုနဲ့ဖျက်ဆီးသွားလာမှုကတနိုင်ငံနယ်စပ်နဲ့နီးကပ်နေမှုဆိုတဲ့အချက်တွေပါဝင်ပါတယ်။စက်တင်ဘာလ13ရက်နဲ့14ရက်တွေမှာတော့မုံတော်မြူနယ်တွေကနေရာတချို့မှာမြမစစ်တပ်ကနေပြည်တော်ရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ကြောင်းနဲ့ရိုဂျာမျိုးသား9ဦးနဲ့မျိုးသမီး3ဦးတို့ကိုထိန်းသိမ်းတာကိုသတင်းတွေအရသိရတယ်လို့လည်းသတိထောက်လွှာမှာထည့်သွင်းရေးသားထားပါတယ်။ပြစ်ခတ်တံတွေနဲ့ရှာဖွေရှင်းလင်းရေးလှုပ်ဆောင်တဲ့အတံတွေကိုဘင်္ဂလားဒေ့ရှ်ဘက်ကောက်ဆက်ဘဇားကနေကြားနေရတယ်လို့လည်းဒေသခံသတင်းတွေအရသိရကြောင်းဒီဖြစ်ရပ်တွေက2019ခုနှစ်ကအရသားတွေအကြားအာရမနယ်စပ်ဖြတ်ကျော်ရွှေ့ပြောင်းခဲ့ရတဲ့နေပြည်တော်ရှင်းလင်းလှုပ်ဆောင်ခဲ့တဲ့အလားတူတူနိုင်ငံရှိတာကိုဖော်ပြနေတယ်လို့လည်းဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်ရုံးရဲ့စာမှာပါရှိပါတယ်။အခုစစ်စီရေးတွေဟာရခိုင်လက်နက်ကိုင်တပ်အေအေနဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့တိုက်ရိုက်ဆက်နွယ်နေတယ်လို့မယူဆနိုင်ကြောင်းစစ်စီရေးတွေအတွင်းအရသားတွေကိုအကောက်အကွယ်မပေးရင်နောက်ထပ်အရသားတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲအလုံးရင်းနဲ့ထပ်မံဝင်ရောက်လာစေနိုင်ကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံကလူကြိုးရေးကောင်စီကိုသတိပေးထားပါတယ်။ဒေသဒေသမှာမြန်မာစစ်တပ်ကအင်အားများပြားပြောင်းရွှေ့လျှားနေတာတွေကြောင်းဒေသဒေသငြိမ်းချမ်းတည်ငြိမ်ရေးနဲ့တနိုင်ငံချစ်ကြည်ရေးကြိုးပမ်းမှုတွေကိုအားနဲ့ထိခိုက်စေနိုင်ကြောင်းလည်းအဲ့ဒီသတိထောက်လွှာမှာပါရှိကြောင်းဘင်္ဂလားဒေ့ရှ်တွေတွေကပြောပါတယ်။အလားတူကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကစက်တင်ဘာလ13ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးဥပုံကျော်မိုးကိုစစ်ခေါ်ဆွေးနွေးခဲ့ပါတယ်။စက်တင်ဘာလ19ရက်နေ့ကလည်းရိုဟင်ဂျာသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကနိုင်ငံရဲ့ဝန်ကြီးဌာနကညွှန်ကြားမှုချုပ်ဥပုံမြင့်ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံမတ်ကြီးမဂျူဒူကာရမ်ခန်ချန္ဒရီကိုခေါ်ယူတွေ့ဆုံပြီးနေဆက်ဒေသမြန်မာလူကြီးတပ်ဖွဲ့တွေရွှေ့ပြောင်းမှုကပုံမှန်ရွှေ့ပြောင်းမှုဖြစ်တယ်လို့မြန်မာနိုင်ငံထဲမှာသာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်ချင်းချောက်ဖို့ရွယ်ချက်မရှိကြောင်းသူပြန်ပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနတွေကပြောပါတယ်ခင်ဗျာ။နိုင်ငံတကာကနာမည်ကြီးဘဏ်ကြီးတွေဟာတရားမဝင်ငွေကြေးလွှဲပြောင်းမှုကြီးတွေမှာနှစ်ပေါင်းများစွာပါဝင်လွှတ်ဆောင်ပေးခဲ့တယ်လို့စုံစမ်းစစ်ဆေးရေးနိုင်ငံကသတင်းသမားများအဖွဲ့တစ်ခုကတနင်္ဂနွေနေ့ကထုတ်ဖော်ပြောဆိုလိုက်ပြီးထိရောက်မှုမရှိတဲ့စီးပွားရေးအပေါ်မှာလည်းဝေဖန်လိုက်ပါတယ်။ဘဝစေဝါရောင်းဝယ်မှုကရတဲ့ငွေတွေဖွံ့ဖြိုးဆဲနိုင်ငံတွေနဲ့အလွဲသုံးစားလို့ရရှိထားတဲ့ငွေတွေနဲ့တရားမဝင်ခွဲယူထားတဲ့ငွေကြေးအဝင်အထွက်တွေကို ဘဝင်တန်းတွေကိုယ်တိုင်သတိပေးတဲ့ကြားကကမ္ဘာအကြီးဆုံးဘက်ကြီးတွေကလှုပ်ဆောင်ပေးကြတာဖြစ်ကြောင်းအတွင်းကြဆုံဆန်းစစ်ဆေးရေးသတင်းသမားများနိုင်ငံတကာအဖွဲ့ ICIJ ကပြောပါရယ်အခုသတင်းကိုပေါက်ကြားသွားစေတဲ့စုံစမ်းစစ်ဆေးမှုကိုနိုင်ငံပေါင်း88နိုင်ငံကသတင်းမီဒီယာဌာန108ခုကပူးပေါင်းပြုလုပ်ခဲ့တာဖြစ်ပါတယ်။ဗန်တွေကနေ FinCEN လို့ခေါ်တဲ့အမေရိကန်နိုင်ငံအစိုးရရဲ့ငွေကြေးစည်းမျဉ်းစည်းကမ်းကြီးကြပ်ကိုယ်ခွင့်ဌာနကိုအစီရင်ခံတဲ့တတိယရှိပေါ်ငွေကြေးလွှတ်ပြောင်းမှုအစီရင်ခံစာထောက်ပံ့များစွာအပေါ်မှာအခြေခံပြီးသတင်းမီဒီယာတွေကစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်။အခုစုံစမ်းစစ်ဆေးတွေ့ရှိမှုတွေအဓိကဘဏ်ကြီးတွေဖြစ်တဲ့ JP Morgan Chase, HSBC, Standard Chartered,ဒရစ်ဘန်နဲ့ဘန်ကနယူးယောက်မြေလုံးတို့ဟာရစွေသားတွေပိုင်ဆိုင်တဲ့ငွေကြေးပိုင်ဆိုင်မှုတွေကိုဆက်လက်လွှဲပြောင်းပေးပို့ခဲ့တယ်လို့ဆက်စွဲခံထားရပါတယ်ခင်ဗျာ။ Pacific သမုဒ္ဒရာတွေက American ပိုင် Guam ဂျွန်ဘော်ကစစ်စခန်းနဲ့တန်တူစခန်းတစ်ခုကို Nuclear လက်နက်တပ်စင်အသုံးပြုနိုင်တဲ့ H6 ဘုံးကျဲလေယာဉ်နဲ့ပုံစံတူလက်ချင်းတိုက်ခတ်မှုကိုရိုက်ကူးထားတဲ့ဗီဒီယိုကိုတရုတ်လေတပ်ကထုတ်ပြန်လိုက်ပါတယ်။ American နဲ့တရုတ်ကြားဆက်ဆံရေးတင်းမာနေတဲ့အချိန်မှာအခုလိုပုံစံတူလက်ချင်းတဲ့ဗီဒီယိုကိုတရုတ်ကထုတ်ပြန်လိုက်တာဖြစ်တဲ့အတွက်တင်မာမှုတွေထပ်တိုးလာမယ့်အရေးစိုးရိမ်စရာဖြစ်ပါတယ်။ဗီဒီယိုထဲမှာ Guam ဂျွန်ဘော်က American Anderson လေတပ်အခြေစိုက်စခန်းနဲ့ပုံစံတူစခန်းကို Nuclear လက်နက်တပ်စင်အသုံးပြုနိုင်တဲ့တရုတ်လုံH6 ဘုံးကျဲလေယာဉ်နဲ့တိုက်ခိုက်နေပုံကိုရိုက်ခူးထားတာဖြစ်ပါတယ်။အဲ့ဒီဗီဒီယိုကို social media တခုမှာထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ The God of War H6K goes on the attack စစ်နပ်ဖျား H6K ကတိုက်ခိုက်မှုစတင်လိုက်ပြီလို့နာမည်ပေးထားတဲ့ဒီဗီဒီယိုမှာအခြေစိုက်စခန်းတခုကနေ H6 ဘုံးကျဲလေယာဉ်ထွက်ခွာသွားပြီးလေယာဉ်မှုကဖိလက်တခုကိုဒုံးကျည်ပြုတ်လွတ်လိုက်တဲ့ပုံရိုက်ခူးပြထားတာလည်းဖြစ်ပါတယ်။ဒုံးကျည်သွားရလမ်းကြောင်းမှာပြနေတဲ့ဂျိုဒူတပ်ပုံတွေအရဗီဒီယိုနဲ့ရိုက်ကူးပြထားတဲ့ leader scan ဟာ Guam ဂျွန်ဘော်က Anderson leader scan နဲ့တပုံစံနဲ့ဖြစ်ပါတယ်။ Direct from Washington The Voice of America The Away ဤကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ COVID-19 ကပ္ပကတ်ရောဂါအတွက်ကုသဆေးကာကွယ်ဆေးပေါ်လာတာနဲ့အချိန်နဲ့တပြေးညီမြန်မာနိုင်ငံကိုအမြန်ဆုံးရောက်နိုင်ရေးအစိုးရကကြိုးပမ်းနေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားလိုက်တဲ့အကြောင်းနားဆင်ရမှာပါ။ COVID-19 ကပ်ရောဂါကူးစက်မှုလှိုင်းကြီးမားနေတဲ့ရန်ကုန်တိုင်းအတွင်းရောဂါထိထိရောက်ရောက်ကာကွယ်ရေးနေအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတာနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမနေ့ကအစီရင်ခံတင်ပြတဲ့မိကွန်းမှာရှင်းလင်းပြောကြားခဲ့ပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုအခြေအနေကနေပုံမှန်အခြေအနေကိုဘယ်တော့ပြန်ရောက်မလဲ။အချိန်ဘလောက်ကြာအောင်မလဲဆိုတဲ့မိကွန်းတွေအတွက်ကုသဆေးနဲ့ကာကွယ်ဆေးတွေပေါ်လာတာနဲ့မြန်မာနိုင်ငံကိုအမြန်ဆုံးရောက်ရှိအောင်သူ့အစိုးရအနေနဲ့ကြိုးပမ်းနေကြောင်းဒေါက်တာဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်
။အခုဆိုရင်တော့တချို့နိုင်ငံတွေမှာ COVID ကိုကုသဖို့ဆေးကိုအားထုတ်ပြီးတော့ထုတ်လုပ်နေရရှိတယ်။တချို့တွေကြတော့ကာကွယ်ဆေးကိုအထုတ်ပြီးတော့ထုတ်လုပ်နေရရှိတယ်။တချို့ကြတော့နှမျိုးစလုံးကိုအထုတ်ပြီးထုတ်လုပ်နေရရှိတယ်။အဲကျွန်တော်နိုင်ငံအနေနဲ့မှပြောရမယ်ဆိုလို့ရှိရင်ကာကွယ်ဆေးထုတ်လုပ်နိုင်တဲ့အခြေအနေနောက်ပြီးတော့အကူအညီဆေးထုတ်လုပ်နိုင်တဲ့အခြေအနေမရှိပေမဲ့ဒီလိုဆေးတွေပေါ်လာတာနဲ့အမျှအချိန်နဲ့တပြေးညီကျွန်တော်နိုင်ငံကိုအများနိုင်တော့မြန်မြန်ပေါ့နော်ရောက်နိုင်အောင်လို့ဆိုပြီးတော့ကျွန်တော်အခုတည်းကနေပြီးတော့စီစဉ်နေပါတယ်။ဥပမာဆိုရင်အပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနကနေပြီးတော့ဒီလိုဆေးတွေထုတ်နေတဲ့နိုင်ငံကတန်တမာနေနဲ့ထိဆက်ပြီးတော့ဘယ်လောက်ကျမတို့အနေနဲ့မြန်မြန်ရနိုင်မှုအလားလာရှိလဲအကယ်၍ဒီဆေးတွေအောင်မြင်နေဆိုရင်ပေါ့နော်ဒါဆေးတွေကသုံးသင့်မသုံးသင့်ဆိုတာကမ္ဘာကျန်းမာရေးဌာနကလည်းကြည့်ပြီးတော့စမ်းသပ်ပြီးမှဆုံးဖြတ်မှဖြစ်ပါတယ်ကျမတို့ကလည်းမသေးချာပဲနဲ့ကျမတို့ရဲ့ပြည်သူတွေကိုဒီဆေးအပေါ်မှာဒီဆေးတွေကိုမသုံးပါဘူး
ဒါအပြင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်ထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့စီးပွားရေးလုပ်ငန်းတွေအပါအဝင်ကိုဗစ်ကူးစက်မှုထိန်းချုပ်ရေးကုသရေးတွေအတွက်အစိုးရအနေနဲ့ကျပ်ငွေ1ဘီလီယံသုံးဆွဲဖို့ရထားကြောင်းဒေါက်ဆန်းစုကြည်ကအခုလိုပြောကြားသွားပါတယ်
။ဘန်ဒါရေးဝန်ကြီးဌာနကပြီးတော့အထွေထွေပို့ဆောင်ငွေဘီလီယံ1ဘီလီယံဆိုတာကတော့တန်းတစ်ထောင်ဆိုတာတော့ကျမတို့ပြည်သူတွေသိပြီးသားလို့ကျမတို့ထင်ပါတယ်။ဘီလီယံ1000ကျော်ကိုကျမတို့အနေနဲ့တဘာဝဘေးအန္တရာယ်အတွက်ဆိုပြီးတော့အဲ့ဒီဟာကိုကျမတို့သတ်မှတ်လိုက်တာပါတယ်။တဘာဝဘေးအန္တရာယ်ဆိုတော့ COVID နဲ့ဆိုင်ပါတယ်။ဒါပေမဲ့ဒီလိုသတ်မှတ်ထားတဲ့ငွေဟာ COVID ရောဂါနဲ့ပဲပတ်သက်လို့သုံးဖို့ပါ။တခြားတဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့သုံးဖို့မဟုတ်ပါဘူး။တခြားတဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့ဆိုလို့ရှိရင်အဲ့ဒီရံပုံငွေထဲမှာတတ်တတ်ရှိပါတယ်။ဒီအခုဒီဘီလီယံ1000ကျော်ရွှေ့ပြောင်းလိုက်တယ်ဆိုတာဟာကျမတို့ COVID ရောဂါနဲ့ပတ်သက်တဲ့ အကျိုးဆက်တွေအတွက်ကိုဗစ်ရောဂါနဲ့ပတ်သက်တဲ့လိုအပ်ချက်တွေအတွက်သုံးဖို့ဖြစ်ပါတယ်
။ရက်ကန့်သက်မရှိနေမှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတဲ့ကိုဗစ်ကပ်ရောဂါကူးစက်မှုအခြေအနေဆိုးနေတဲ့ရန်ကုန်တိုင်းအတွင်းမှာကိုပိုင်စီးပွားရေးလုပ်ငန်းတွေထိခိုက်မှုကြီးကြီးမားမားရှိနေတာပါ။တချို့လုပ်ငန်းရှင်တွေဟာလွန်ခဲ့တဲ့6လကျော်ရောဂါစတင်ကူးစက်ချိန်ကစပြီးအခုချိန်ထိအစိုးရထောက်ပံ့ကြေးတစ်ခါမှမရခဲ့ဘူးလို့ VOA ကပြောပါတယ်။
ကယောဂကူးစက်မှုတွေကြောင့်အိမ်ပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားတာစတင်အသက်ဝင်တဲ့ရန်ကုန်တိုင်းအတွင်းမှာဒေသခံတွေဘလို့အခက်အခဲတွေကြုံနေကြရသလဲဆိုတာကိုပြောပြပါမယ်ကျွန်မအင်တနာထောမှာတကြောပြန်ယောဂကူးစက်မှုတွေကြောင့်တည်ဆုံမှုတွေနဲ့ကူးစက်သူလူနာအသစ်တွေပါတိုးလာနေတဲ့အတွက်ရန်ကုန်တိုင်းအတွင်းအိမ်ပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားတာဒီနေ့ပဲစတင်အသက်ဝင်ပါပြီနေအိမ်မှာအလုပ်သမားအနှဲငယ်နဲ့အော်ဒါယူပြီးအထက်ချုပ်လုပ်ငန်းလုပ်နေတဲ့ရန်ကုန်မြို့ကဒေါ်သသန်းမော်ကတော့ရုတ်တရက်ထုတ်ပြန်လိုက်တဲ့အမိန့်ကြောင့်အလုပ်တွေရနာထားရတယ်လို့ပြောပါတယ်
အဲ့တော့အကောင်လုံးထိခိုက်သွားတာပေါ့ထိခိုက်သွားတယ်ဆိုအကောင်လုံးအလုပ်တွေရလိုက်တယ်နောက်ပြီးလို့ရှိရင်ဟိုကလေးတွေကလာသွားရလာရအကောင်လုံးခက်ခဲသွားတဲ့ခါကျတော့အဲ့လိုလေအကောင်လုံးဒီအလုပ်ကိုပဲရလိုက်တဲ့ခါကျတော့အကောင်လုံးအဆင်မပြေဖြစ်သွားတာပေါ့အဲ့လိုဖြစ်သွားတယ်သွားရင်းလာရင်လည်းအဆင်မပြေတော့ဘူးအဲ့လိုအဲ့လိုဖြစ်သွားတယ်ဘာအကောင်ကိုကိုယ့်ဟာကိုလည်းဘယ်လိုချစ်ဆက်ဘယ်လိုရှားရမလဲအဲ့လိုအခက်ခဲတွေဖြစ်သွားတဲ့ခါကျတော့လေအဲ့အထွေထွေအထွေကတစ်ခါမှမရဘူး။ဘာလို့မရတာလဲဆိုတော့လုံလန်းရှိတယ်ဆိုပြီးတော့အမတို့မပြေဘူး။လုံလန်းရှိတယ်ဆိုပြီးမပြေတော့အလောက်တွေကလည်းအကုန်လုံးရသွားတဲ့ခါကျတော့အမတို့ကဟိုထောက်မှန်းကြီးကလည်းလုံလန်းရှိတယ်ဆိုပြီးတော့မပြေဘူး။နောက်ပြီးရှင်အလောက်ကလည်းရသွားဆိုတော့အဲ့လိုမျိုးရနေမှာခက်ခဲတဲ့အရင်ဖြစ်တဲ့အခုဖြစ
်။အိမ်ပြင်မထွက်ဖို့အမိန့်ကြောင့်အလုပ်မသွားနိုင်ပေမဲ့အိမ်ကနေအလုပ်လုပ်ခွင့်ရတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့လည်းအိမ်ကနေအလုပ်လုပ်ရတဲ့နေရာမှာအကန့်အသတ်တွေရှိနေတာကြောင့်ထိခိုက်မှုတွေကိုတော့ရှောင်လို့မရနိုင်ဘူးလို့ company ဝန်ထမ်းတဦးဖြစ်တဲ့ကိုကျော်ဝနာကပြောပါတယ
်။အကုန်လုံးဆေးဟုံးဆိုတဲ့ပုံစံမျိုးလုပ်လိုက်တာမျိုးကြတော့ဒီလုပ်ငန်းပိုင်းမှာထိခိုက်မှုတွေအများကြီးရှိတယ်။ဘာလို့လဲဆိုတော့ဒီကာလကလည်းဘယ်လောက်ကြာအောင်မလဲမသိရဘူး။ဒီလုပ်ငန်းရှင်တွေဘက်ကကြည့်ရင်ထိခိုက်နေတာမျိုးရှိတယ်။အဲလိုကဒီအလုပ်ဒီအလုပ်ခွင်တွေမှာရနာလိုက်ရတဲ့ပုံစံမျိုးဖြစ်တဲ့ကြောင့်ဟိုရစဉ်ရထိုက်တဲ့ခံစားဝင်ခံစားတိုက်တဲ့ဟိုလစားလို့အတကားဟိုဘာပေါ့မတချို့လူဒီ daily လုပ်လို့ရတဲ့လုပ်ငန်းတွေဆိုဒီ daily ကြီးပေါ့နော်အဲ့လိုမျိုးတွေမှာဒီကနေ့နာမျိုးအများကြီးကြီးတယ်လို့ဟောမြင်တယ်ကိုတို့ကျတော့ဒီပုဂ္ဂလိကလုပ်ငန်းတွေဖြစ်တဲ့ခါကျတော့သတ်ဆောင်လို့ကငွေကြီးပိုင်းရောနောက်တစ်ခါတော့ပေါ့နော်လုပ်ငန်းပိုင်းရောပေါ့နော်
ရန်ကုန်တိုင်း55မြို့နယ်တဲကကိုကိုကျွန်းကလွဲပြီးအိမ်ပြင်မထွက်ဖို့အမိန့်ထုတ်ရတဲ့အစီအစဉ်မှာအခက်အခဲတွေရှိနိုင်တာကိုနားလည်ကြအောင်ဗဟိုကူးစက်ယောဂတိုက်ဖြတ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကပြောပါတယ
်။ဒီအမိန့်ကြောင့်ပေါ့နော်ဒီ stay home order ကြောင့်အခက်အခဲပေါ့နော်နည်းနည်းအခက်အခဲရှိတယ်ဆိုတော့ရှိသွားနိုင်တာတော့ရှိပါတယ်။သို့တော်ငကိုလေးကကျွန်တော်က stay home က28မြို့နယ်ကိုလုံးပြီးသားဖြစ်ပါတယ်။28မြို့နယ်ဆိုတော့44ဆိုကျွန်တော်နောက်ထပ်16မြို့နယ်ပဲတိုးပြီးလုပ်တဲ့သဘောပဲဖြစ်ပါတယ်။အဲ့တော့အဲ16မြို့နယ်မှာလည်းတကယ်ယောဂဖြစ်ပွားတဲ့ဟုတ်စား10မြို့နယ်လောက်ပဲရှိပါတယ်။ကျန်တဲ့6မြို့နယ်ပါတပေါင်းစီရဲလုံးလိုက်တဲ့သဘောပါပဲ
။ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်းလွဲပိုင်းအထိထုတ်ပြန်ချက်အကြကိုဗစ်ယောဂကြောင့်တည်ဆုံးသူနောက်ထပ်3ဦးတိုးလာတဲ့အတွက်စုစုပေါင်းတည်ဆုံးသူက98ဦးအထိရှိသွားပါပြီ။ယောဂပိုးကူးစက်သူအတီးပြုတ်လူနာကတော့6000နီးပါးရှိနေပြီးယောဂပိုးကင်းစင်ပြီးဆေးရုံစင်ခွင်ရသူက1200ကျော်ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ကျွန်မဆူမမရှင်ကမ္ဘာ့ကယောဂကိုဗစ် -19 ကယောဂကာလပြည်သူတွေအရေးပေါ်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်ဖို့အခမဲ့ဖြားနာကုဆေးကနေမှာစေတနာဝင်တဲ့ဆရာဝန်အင်အားထပ်ဖြည့်နိုင်ရေးဝိုင်းဝန်းကြိုးပမ်းနေကြတဲ့အကြောင်းပြောပြပေးကြပါမယ်။ကမ္ဘာ့ကယောဂကိုဗစ် -19 မြန်မာနိုင်ငံတဝက်လုံးတိုင်းတာတဲ့ကူးစက်သူ6000ကျော်သွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူကလည်း100နီးပါးအထိရှိလာပြီဖြစ်လို့ဒီကူးစက်မြန်ယောဂထိန်းချုပ်နိုင်ရေးအရှိန်မြင့်ဆောင်ရွက်နေခြင်းဖြစ်ပါတယ်။ဒီသတင်းပတ်အတွင်းမှာကိုဖြားနာလူနာတွေများလာတယ်လို့ဒီလူနာတွေထဲမှာကိုဗစ် -19 ယောဂပိုးတွေ့ရှိသူတွေလည်းပါလာတဲ့အတွက်ဆေးကနေမှာစေတနာဝင်တဲ့ဆရာဝန်အင်အားပိုလိုအပ်လာနေတယ်လို့ Fever Clinic ရန်ကုန်ကိုရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ
်။ဒီတအားများတို့တရက်တည်းလို့ဒီနေ့ဆိုရင်လည်း Fever Clinic တစ်ခုမှအနည်းဆုံး50ရှိတယ်ဆေးလူနာရ။အဲလုံးဝ တော်တော်များတယ်အမဒီတရက်တည်းမှာကိုဗစ်ပေါ်စတဲ့လူနာမျိုးကလည်းတော်တော်ကြီးကိုမြင့်တက်လာပြီပေါ့နော်တော်တော်များတော့ကျွန်တော်တို့ကလည်းရက်တွေတိုးလိုက်ပြီအချိန်ကလည်းဟိုကျွန်တော်ကစနစ်ထိပဲကန့်တက်ထားဒီနေ့ဆို3နိုင်ပါပြီတာမွေအပိုင်းမှာပေါ့နော်မင်္ဂလာတော်ညနေအဲ့လောက်ထိုးရဟုတ်နော်လူနာအင်အားနဲ့ဆရာဝန်အင်အားနဲ့အခက်အခဲလေးတွေလို့ဖြစ်နေတယ်ပေါ့နော်ဆေးရုံနေမှာလည်းကျွန်တော်တို့ပြဿနာနေရာအခက်အခဲတွေဖြစ်နေတယ်ပေါ့နော်ဒီ fever clinic call center ဆိုပြီးတော့ကျွန်တော်တို့တုတ်ဖို့အစီအစဉ်ဆွဲနေပေါ့နော်ကျွန်တော် call center တက်ကိုလည်း volunteer ခေါ်တယ်ပေါ့နော်ဆရာဝန်အင်အား volunteer လူနာပြုအင်အားတွေ့တယ်ပေါ့နော် volunteer တွေလည်းရှိဆက်တွေ့လာနေတယ်ပေါ့နော်
ပြည်내နဲ့တိုင်းဒေသကြီးတွေနဲ့ပိုးတွင်းရှိမှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာကျန်းမာရေးဆောင်ရှားမှုပေးနိုင်အောင်အခမဲ့ဖြားနာကူစေကံနေမြို့နယ်တိုင်းလိုလိုဖွင့်လှစ်ထားတဲ့အထက်လှိုင်းသာယာမြို့နယ်မှာလည်းစေတနာဝင်တဲ့ဆရာဝန်တွေကနေ့စဉ်အားဖြည့်ပြီးတော့ပိတ်ရက်မရှိအချိန်ပြည့်စေကူတာမှုပေးနေကြပါတယ်လို့လှိုင်းသာယာမြို့နယ် Fever Clinic တာဝန်ကစေတနာဝင်တဲ့ဆရာဝန်ဒေါက်တာနိုင်မင်းထွတ်ကရှင်းပြပါဗျာ။ဆရ
ာဝန်ရေကဆူဆူပေါင်းဆိုရင်6ယောက်ပေါ့နော်ကျွန်တော်ပါဝင်သူ6ယောက်ရှိတယ်။တယောက်တည်းထိုင်နေပေါ့နော်။ပုံနေတဲ့တည်းဆိုတော့ကျွန်တော်ပဲဒီလိုပါကျွန်တော်တို့ခုနှစ်ရက်လုံးပိတ်ရမရှိဖွင့်ထားပေးပါတယ်။တခြားမျိုးနယ်တွေမှာပါဆက်ဆက်ရှိလဲဆိုတော့သူတို့စေကမ်းတွေမှာ positive သာမဟုတ်ဘူး။ဒါပြရရှိရလူလာလာသွားတာတက်ဆိုင်ရာကျမကြီးဝန်ကြီးဌာနကကွာတင်းဝင်ခိုင်းတာပေါ့နော်။အရင်တော့ကဦးနေကြလုံးနေကြဆရာဝန်တွေကကွာတင်းဝင်သွားရှိရတဲ့အတွက်ကြောင့်မလို့ volunteer ဆရာဝန်တွေအတွက်အခက်အခဲရှိတာပေါ့နော်။ဒီဆရာဝန်တွေကကွာတင်းဝင်ရတဲ့အတွက်ကြောင့်မလို့ဌာနကစေကမ်းတွေမှာဆရာဝန်အင်အားကျော့လာပြီးတော့အစိုးရစီရင်ဒီမှာအလုပ်ဒီပုံလာတယ်လို့မြင်ပါတယ
်အခုလိုစေတနာဝင်တဲ့ဆေးပညာရှင်တွေအချိန်ပြည့်ကူညီပေးနေကြတဲ့အချိန်ပြည်သူလူထုဘက်ကလည်းယောဂါကူးစက်မှုကြိုတင်ကာကွယ်နိုင်ရေးအိမ်ထဲမှာပဲနေပေးခြင်းအပြင်ဝိုင်းဝန်းကူညီပေးကြပါလို့စေတနာဝင်တဲ့ဆရာဝန်တွေကမြစ်တာရက်ခံပါတယ
်ဖြစ်နိုင်တော့အိမ်မှာပဲနေပေါ့နော်ဘယ်မှမသွားနဲ့ဒီကာလမှာအိမ်မှာနေတာပို့တော့စိတ်ချဆုံးပေါ့နော်စိတ်အဖြစ်ဆုံးအဲလိုအပ်တဲ့ community clinic call center ကိုဆက်သွယ်ပြီးတော့ဟိုမေးမြန်းပေါ့နော်ပြပြောပေါ်အမကြစီတခုပေါ်လာခင်ခုနအရန်မောလာတယ်မောဖောက်လာတယ်ရုပ်ကြည့်ကြီးပေါ့နော်ဒီစီတိုသွေးတို့တွေအသက်ကြီးပိုင်းတွေဆိုစီတိုသွေးတို့တွေရုပ်ကြည့်တက်လာတဲ့ဆေးကဖွင့်ချိန်မဆောက်ဘဲနဲ့အဲတက်တက်မက်မက်ပေါ့နော်ဒီအစိုးရဒီဆေးရုံတွေပေါ့နော်ဒီရန်ကုန်ပြည်သူဆေးရုံကြီးသင်္ကန်းကျော် insane fashion again ပေါ့နော်အဲ့လိုဆေးရုံတွေကိုအချက်ချင်းအားချက်ပွားရောက်ပြီးတော့ကုသပေးဖို့ပေါ့နော်အဲ့ဒါလေးကျွန်တော်အကြံပြုချင်ပါတယ
်ဒေါက်တာကျော်မင်းထွန်းမအခုလိုကူးစက်များ COVID-19 ယောဂါကူးစက်ပြန့်ပွားမှုအများဆုံးရှော့ချနိုင်ရေးမိမိတို့ရဲ့နေအိမ်ထဲမှာပဲနေကြပါမဖြစ်မနေကိစ္စတွေရှိလို့အိမ်ဝင်အပြင်ထွက်ရတဲ့အခါတိုင်းမှာလည်း mask ကိုမဖြစ်မနေတပ်ဆင်ထားပါဈေးဝယ်ရင်တဦးတည်းထွက်ပါဆေးရုံဆေးကန်းကိုနှစ်ဦးပဲသွားပါသာသဖြင့်ကိုကိုကျုံကနေအပရန်ကုန်တိုင်းတိုင်းလုံးကပြည်သူတွေအိမ်ထဲမှာပဲနေကြဖို့ stay at home ကြေညာကိုကျန်းမာရေးဝန်ကြီးဌာနက September 20ရက်နေ့ကအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်ကျွန်မဆွန်မမ
ကျွန်တော်ဝင်းမေပါလာမယ့်ရွေးကောက်ပွဲအတွက်ကိုဗစ်ကာလစိတ်ဖြစ်စီမှုအောက်မှာဖြစ်လာတဲ့လက်ရှိမဲ့ဆွယ်ပွဲတွေမှာကိုထီးလက်ရောက်ခက်ရန်ဖြစ်တာတချို့ရှိလာတယ်လို့ပြိုင်ဘက်အဓိကပါတီကြီးနှစ်ခုကစိုးရိမ်တကြီးပြောလိုက်ပါတယ်ဒီခဲ့တဲ့ဗိုလ်ရုံးနေ့ကနေပြည်တော်ပုပ္ပသီရီမှာလက်ရှိအစိုးရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထောက်ခံသူတွေနဲ့အရင်အစိုးရပါတီဖြစ်တဲ့အတိုက်ခံပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမဲ့ဆွယ်သူတွေကြားထိုးချိတ်ရိုင်းနှက်မှုတွေဖြစ်ခဲ့တယ်လို့မနေ့တနင်္လာနေ့မှာလည်းမိထီလာမျိုးကညောင်ကိုင်းကြေးရွာမှာထိတ်တဲရင်ဆိုင်မှုတွေဖြစ်ပြီး NLD ဒီချုပ်ပါတီထောက်ခံသူအင်ကိုဖျက်တဲ့အဆင့်ထိပါရောက်ခဲ့ပါတယ်။ဒီအခြေအနေတွေအတွက်ဒီပါတီကြီးနှစ်ခုရဲ့ပြောခွင့်ရတွေကိုမေးရမှာကြက်ခိုင်ဖွပြိုးရေးပါတီပြောခွင့်ရဒေါက်တာအနန္ဒာလှမြက်ကအခုလိုဆက်ရှင်းပြပါတယ်
။ကျွန်တော်လည်းအခုတနင်္လာဖွပြောတော့မြင်လေကိုကိုတိုင်းကိုယ်တည်းလောင်းဖြစ်ကလောမှာပေါ့ဝင်ရောက်ရှင်ပြိုင်နေတော့လေကျွန်တော်ဒီသားမှာလေတရက်ကကျွန်တော်ရင်ထဲနောက်ကို LED ကာဒစီပေါ့နော်ဆောင်းပေါင်းစီတင်ပြီးတော့လိုက်တခြင်းဖွင့်လာလေးကိုကျွန်တော်ကိုယ်တိုင်ကြုံနေကျွန်တော်ကတော့ရှောင်ပြီးထွက်လိုက်တာပေါ့လေထိတဲ့တွေ့ပြီးပြဿနာမဖြစ်အောင်သူလေးပြန်ကြောက်သွားတယ်တော့တက်ဆိုင်ရန်ဒီသားအလိုက်ကိုယ်တည်းလောင်းနေတော့ဒီအောင်လည်းတောင်းဝင်ယူနေတဲ့ခေါင်းဆောင်ကြီးရဲ့ခုအဖို့ဝင်နေအပေါ်ဒီမှာကြိုတင်မှကြားထင်ကြောင်းမှုတွေလိုနေတယ်ဘာဖြစ်လို့လဲဆိုတော့တချို့ဒီသားတွေမှာဟိုအဖွဲ့တွေဆိုရင်ဒီနေ့နှုတ်ဆက်တဲ့စကားပြောကြပြီးလမ်းခွဲသွားကြတယ်ဘာတည်တနာမှမရှိ
ဒီနေရာမှာ NLD ဒီချုပ်ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကတော့လက်ရှိရွေးကောက်ပွဲရဲ့ထူးခြားမှုကြောင့်အဓိကအခုလိုဖြစ်လာတာပါလို့ရှင်းပြပါတယ
်ဒါကတော့ကျွန်တော်တို့ကိုဗစ်အကျပ်တည်ကြတယ်မှာလို့ရတာတခုနောက်တစ်ခုကတော့အနာရကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဓိကပြိုင်ဘက်ပါတီရပေါ့ပြိုင်ဆိုင်မှုတွေပြင်ထန်ညာအထူးဖြင့်တော့ဒီပါတီနှစ်ခုလုံးကတောင်းရှိသူများဟာကြိုးစားပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ညှိနှိုင်းချက်တွေနောက်ကိုဗစ်ကော်မတီရဲ့ညှိနှိုင်းချက်တွေနဲ့ညီဆောင်ရည်လို့ရှိပါတယ် ဒါပေမဲ့ကျွန်တော်တို့ပါတီနှစ်ခုကိုထောက်ခံတဲ့ပုံကိုယ်ကြီးကြတော့သူတို့ရဲ့ပုံပိုင်းအသိစိတ်နဲ့လှုပ်ရှားတာဖြစ်တဲ့အခါမှာကျွန်တော်တို့ဒီလိုပဲပုံတိုင်းမှုတွေဖြစ်တာပါအ
ဲ့တော့ဒီအောက်ခြေကထောက်ခံသူတွေကိုဘယ်လိုမှားခြင်းပါလဲလို့မေးရမှာဒေါက်တာမျိုးညွန်ကဆက်ပြီး
ဒါတမန်ရွေးကောက်ပွဲမဟုတ်ဘူးအနာဂတ်မှာအရေးကြီးတဲ့စနစ်အပြောင်းအလဲဖြစ်တယ်လို့သဘောပေါက်ပြီးတော့နိုင်ငံရေးအသိကြီးကြီးနဲ့ဥပဒေပေါင်းတွေရလို့ဖြစ်အောင်နော်မလုပ်ရမယ့်အလုပ်တွေကိုဘယ်လိုအာယုံလွှဲတာတွေစိတ်လုံးစော်တာတွေပဲရှိရှိမလုပ်မိအောင်ပြည်သူများနိုင်ငံရေးသတိရှိကြဖို့လိုပါတယ
်အဲ့တော့အခုလိုခက်ရန်ဖြစ်တာတွေကိုဘယ်လိုဖြေရှင်းသင့်ပါလဲလို့မေးရမှာကျန်းခံရေးပြောခွင့်ရဒေါက်တာနန္ဒာစမြင့်က
ဒီကျွေးစင်ကဘယ်သူဘယ်လိုပဲဖြစ်ဖြစ်ကောင်းတဲ့လက္ခဏာမဆောင်ဘူးနော်နောက်ခုနလိုပေါ့အဖီအားတွေများနေတဲ့အချိန်မှာသက်သက်ပောက်ကွဲကျင်နေတဲ့အချိန်မှာဒီဘလူလိုက်တဲ့အကြံပေးမှုတွေဖြစ်မှာဆိုရင်လေဆိုတော့တက်ဆိုင်ရဒီတာကောင်းဆောင်ကြီးကကိုလူတွေကိုတီခံဖို့ပြဿနာမရှာဖို့နိုင်ငံကြီးတပ်ပြည်သားစားလူကြီးလူကောင်းဆက်ဆံစီယုံဆောင်ရွက်ကြဖို့စံမျိုးလေးတွေကိုထိန်းချုပ်မှကြားပြီးတော့မှဆောင်ရွက်လုပ်ငန်းစီတွေကိုရှင်းလင်းထားလိုက်လို့ရှိရင်နောက်တစ်ခါတကယ်လို့ထိတဲ့တွေ့မယ်ဆိုလို့ရှိရင်လေကိုကကျူးရှောင်ထွက်နိုင်မယ်ဆိုရင်ဒီလိုလာလို့ပြဿနာမဖြစ်တော့ဘူးပေါ့ခုနလိုထိတဲ့တော့ရင်ဆိုင်ရင်တော့ဘယ်သူဘက်ကပဲစားစားဒီချိန်မှာပောက်ကွဲတော့မှာပဲ
ဒီနေရာမှာ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ဘက်ကတော့ဒီဖြစ်ရှင်းမှုအတွက်အုပ်ချုပ်ရေးဘက်ကပါဝန်ကူတင့်တယ်လို့ဆိုပါတယ
်ပြည်သူလူထုကိုတော့ကျွန်တော်ကမြစ်တမ်းရက်ခဏရှင်းပြတာပဲလုပ်လို့ရပါတယ်ဥပဒေပိုင်းရတော့အုပ်ချုပ်ရေးဘက်ကြံမှာမယ်ဆိုရင်တော့နိုင်ငံပို့ပြီးတော့စီကံကြတာကိုရှိပါတယ်ကျွန်တော်ညီပြည်တော်မှာဖြစ်ခဲ့တဲ့ကြွေးကြောင်းသားလေးတွေနဲ့ဒီကံမျိုးပါတီရဲ့မဲဆွေရင်နာခီတွေ့ပို့တိုင်မှုဖြစ်စင်ပါဆိုရင်သက်ဆိုင်ရာသတော်ကိုယ်စင်များနိုင်ပိုင်းအတွင်းမဲ့ရောက်ပြီးတော့ပြဿနာကြီးထွားလာအောင်တင်းတင်းနိုင်နေတာမျိုးလေးရှိပါတယ်။
အဲ့ဒီတော့လက်ရှိမဲဆွေစီအောင်ရေးတွေကိုပြဿနာမဖြစ်အောင်ဘယ်လိုလုပ်နေပါလဲလို့မေးရမှာဒေါက်တာအနန္ဒာစမြင့်ကတော့
တွားတဲ့ချိန်မှာတော့ကားနှစ်စီးသုံးစီးလူ50တဲ့မကြောင်းဒီလိုရင်းနေတဲ့ကျွန်တော်တို့စီမံပြီးတွားတာလည်းရှိဒီကျွန်တော်တို့ဘက်မှာပါမယ့်လူတွေကိုကျွန်တော်ကကြိုပြီးတော့ပြောတယ်တိကျချက်ကတိကျမှုနောက်မိမိကိုဒီလိုတစ်ခုပြောဆိုဆောင်ရွက်ရန်ဆလာလို့ရှိရင်လုံးဝမတုံ့ပြန်ဘူးကျွန်တော်ဥပဒေကြောင့်ပါပဲရှင်းမယ်ကိုကြီးလက်ရောက်မဖြစ်စေနဲ့ပြီးတော့ကိုယ့်ဘက်ကဘယ်တော့မှရံမစနဲ့အကုန်လုံးကျွန်တော်ကြုံပါတယ်ပြီးတဲ့အခါကျတော့အန်ဒီဖြစ်စေမယ့်ဒေါက်တာလက်နဲ့ကားပေါ်မှာလုံးဝကျေမကန်အောင်နောက်တွားမယ့်ဒီမှာပါလေလူတွေကိုတောက်စားမှုကိုကျွန်တော်လုံးဝလက်မခံဘူးပြီးတာစစ်တယ
်ဒေါက်တာအနန္ဒာလှမြက်ကပဲအခုလိုခက်ရံမဖြစ်အောင်ဘိုးကညွှန်ကြားတာဖြင့်ကိုဗစ်ကာကွယ်ရေးတွေအတွက်ပါညွှန်ကြားထားတာအသေးစိတ်ရှိတယ်လို့ဆိုပါတယ်ဒီနေရာမှာ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကလည်းသူတို့ပါတီမှာလည်းအခုလိုအလားတူညွှန်ကြားထားတာရှိတယ်လို့ဆိုပါတယ်။အဲဒီတော့အခုလိုခိုက်ရံတဲ့ပြဿနာတွေမဖြစ်အောင်တစ်ဖက်ကပြိုင်ဘက်နဲ့ချုပ်တင်ညှိနှိုင်းထားမှုတွေရှိပါလားလို့မေးရမှာဒေါက်တာနန္ဒာလှမြင့်ကတော့ဒါမျိုးတွေလှုပ်ထားတာရှိတယ်။ဒေသခံချင်းတည်ပြီးသားဖြစ်တာမျိုးအဆင်ပြေတယ်လို့ဆိုပါတယ်ခင်ဗျာ။ကျွန်တော်ဝင်းမင်ပါ။
မင်္ဂလာပါကမ္ဘာသတင်းဒီထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။ကမ္ဘာသက်တမ်းအရှိဆုံး spam တုတ်ဖိုးကိုမြန်မာနိုင်ငံမှာသိပ္ပံပညာရှင်တွေတွေ့ရှိခဲ့တဲ့ဆိုတဲ့ခေါင်းစဉ်နဲ့ David Colbert ရေးသားထားတဲ့ AFP သတင်းဆောင်းပါးကိုတင်ပြမှာပါ။ကြောက်ပြေရုပ်ကျွင်းပညာရှင်အဖွဲ့ကကမ္ဘာသက်တမ်းအကြဆုံးလို့ယုံကြည်ရတဲ့တရိတ်ဆန်တုတ်ဖိုးကိုမြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်းတန်းတရာလောက်ကတစ်ပင်ဈေးထဲမှာအိတ်ခဲနေတဲ့ပဇွန်လိုရေနေတံတားထဲမှာတွေ့ရှိခဲ့ကြတာပါတရုတ်နိုင်ငံနန်ကျင်းမှာရှိတဲ့တရုတ်သိပ္ပံအကယ်ဒမီကျောင်းကဝမ်ဟီဥဆောင်တဲ့ကျွမ်းကျင်ပညာရှင်အဖွဲ့အစုအရအရင်တွေ့ရှိခဲ့တဲ့တက်တန်းအရှိဆုံးလို့လူသိများတဲ့ရှီဟောင်းကြောက်ဖြစ်ရုပ်ကျွင်းတရိတ်ဆန်တုတ်ပိုးနမူနာတွေဟာလွန်ခဲ့တဲ့နှစ်ပေါင်း18တန်းလောက်တက်တန်းကဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာတွေ့ခဲ့တဲ့ကမ္ဘာသက်တမ်းအကြဆုံးတုတ်ပိုးတွေဟာပဇွန်လိုရေနေတံတားအကောင်လေးထဲမှာတွေ့ခဲ့ရတာပါဒီလိုမျိုးရေနေတံတားတွေဟာနှစ်ပေါင်းတန်း900တရှိခဲ့ပြီးဒီကနေ့ပင်လယ်သမုဒ္ဒရာတွေမှာလည်းတွေ့နိုင်ကြောင်းဗုဒ္ဓဘုရားကထုတ်ပြန်တဲ့ Royal Society's Proceedings ဂျာနယ်မှာဖော်ပြထားပါတယ်ဒီတုတ်ပိုးတွေကိုအမအကောင်ထဲမှာတွေ့ခဲ့ရတာဖြစ်ပြီးသူဟာပရင်းတဲ့ပိတ်မမိခင်အချိန်ပိုင်းလောက်မှာတည်တည်ခဲ့တာဖြစ်ကြောင်းကျွမ်းကျင်သူတွေကဆိုပါတယ်မြန်မာနိုင်ငံမှာတွေ့ခဲ့တဲ့ပဇွန်လိုရေနေတတဝါမျိုးစိတ်အစ်စ်ကိုမြန်မာ Cyprus ဟွေးလို့သိပ္ပံပညာရှင်တွေကအမည်ပေးခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း145တန်းကနေ66တန်းလောက်ကာလအတွင်းရှိခဲ့တဲ့ပဇွန်မျိုးစိတ်လိုရေနေတတဝါတွေဟာလက်ရှိမြန်မာနိုင်ငံကမ်းရိုးတန်းဒေသတွေမှာနေထိုင်ခဲ့ကြတာဖြစ်ပြီးတစ်ဆေးတွေမှာပိတ်မိခဲ့ကြတယ်လို့ဆိုပါတယ်။အခုလိုမြန်မာနိုင်ငံကပရင်းကြောက်ထဲတွေ့ခဲ့တဲ့နမူနာကို2018ခုနှစ်မှာတရုတ်သုတေသီတွေလက်ထဲလွှဲပြောင်းပေးခဲ့ကြောင်းဆောင်းပါးမှာရေးသားထားပါတယ်ရှင်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်တော်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တော်ရရှင်များရှင်ကျမသင်္ကေတထိုက်ပါ။ COVID-19 ကူးစက်ပြန့်နှံ့မှုကြောင့်အခက်အခဲမျိုးစုံနဲ့ရင်ဆိုင်ရတဲ့အသေးစားနဲ့အလားစားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရအကူအညီအပြင်နိုင်ငံတကာရဲ့အကူအညီအစီအစဉ်တွေလည်းရှိနေပါတယ်။ဈေးကွက်စနစ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ထံကမကြသေးခင်ကပဲဆက်ပစ္စည်းဆိုင်ရာအကူအညီရထားတဲ့ပွင့်ကောင်းပဲကျော်လုပ်ငန်းကဒေါက်တာစုထင်းနဲ့မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။
မကွေးတိုင်းဆလီမြို့မှာခြေဆိုင်တဲ့တာစီးပွားရေးလုပ်ငန်းရှင်ဒေါသစုထေဟာဆိုလို့ရှိရင်ဒါမကြခင်ကပဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအကူအညီဖြစ်တဲ့ USAID ရဲ့အကူအညီပေါ့နော်အစီအစဉ်မှာဒါအကူအညီရထားတာပါဆိုတော့ဒေါသစုထေရှင်ဘလို့အကူအညီမျိုးများရပါလဲရှင်
โอเคရှင်သူတို့ကတော့အခုဒီဆောက်လို့ရတာတော့မျိုးစုံပေါ့เนาะဟိုဟာပေါ့နီးပညာအကူအညီတို့စက်ပစ္စည်းအကူအညီတို့မျိုးစုံရှိပါတယ်ဆိုတော့သူတို့ဆီကနေစက်ပစ္စည်းအကူအညီရထားခဲ့တာဖြစ်ပါတယ်ရှင
်အဲ့တော့ဒီ USAID ကနေပြီးတော့ခုနစက်ပစ္စည်းအထောက်အပံ့ရတယ်ဆိုတော့လုပ်ငန်းမှာရောဘာတွေပြောင်းလဲသွားလဲအရင်ကရောဒီစက်တွေနဲ့ထုတ်နေရမဟုတ်ဖဲနဲ့လက်နဲ့ထုတ်နေလို့လားဘလို့ပြောင်းလဲသွားလို့ပါလဲရှင်
အော်ဟုတ်ကဲ့ရှင်အရင်တော့ manual ပေါ့နော်အရင်တော့လက်မှုနဲ့ပဲတွားနေတာပေါ့နော်တွားနေတဲ့အချိန်ဒီမှာတော့အခက်အခဲတွေအများကြီးပေါ့နော်ကိုဘလောက်ပဲလုံနိုင်လုံနိုင် manual ဆိုတဲ့အတိုင်းပဲပေါ့နော်အများကြီးကိုမတွားနိုင်တာမျိုးတွေပေါ့နော်ဒီဈေးကွက်ထဲမှာရှင်ဖိုက်တဲ့အခါမှာဒီအခက်အခဲတွေအများကြီးရင်ဆိုင်ရတာတွေရှိရပေါ့နော်အဲ့ဒီကနေမှစက်ကိုပြောင်းလဲလိုက်တဲ့အခါကျတော့သူတို့ရည်ရွယ်တာလေအဓိက export ဈေးကွက်ပေါ့ပြည်တွင်းဈေးကွက်တယ်မကပဲနဲ့ export ဈေးကွက်ထိပါရည်ရွယ်တာဆိုတော့ဥပမာဒီအားလုံးစက်တွေပြောင်းလဲသွားတဲ့ခါမှာ food safety လည်းဖြစ်သွားမယ်ပြီးတော့ဒီတခြားနိုင်ငံအထိလက်ရှိလက်စုကအခုအဲ US နဲ့ပစ္စည်းပို့နေတဲ့အပိုင်းတွေလည်းရှိနေတော့အဲ့ဒီထိပါအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့ဒီအတွက်လည်းတိုးတက်နိုင်တယ်နောက်ပြီးတော့ခါကြတော့ဒီဝန်ထမ်းတွေရဲ့ဒီကျမကြီးရောအကုန်လုံးပေါ့နော်အများကြီးပြုပြင်ပြောင်းလဲသွားနိုင်မယ်လို့ဟိုယူဆကြည့်ပါတယ်ရှင့်
ဟုတ်ကဲ့အဲ့တော့ဒီအသေးစားအလတ်စားလုပ်ငန်းတွေအတွက်နိုင်ငံတကာအကူအညီတွေကဘယ်လောက်အထောက်အကူဖြစ်ပါလဲရှင
်အခု SME တွေအများဆုံးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ SME တွေအများဆုံးလိုအပ်တာကလည်းအဓိကနည်းပညာအကူအညီတွေပေါ့နော်နည်းပညာအကူအညီတို့အဲနောက်ပြီးတော့အဲ့လိုမျိုးဟိုဒီလိုအပ်တဲ့အဲဒီစက်ပစ္စည်းပေါ့နော်အဲ့လိုမျိုးလုပ်ငန်းဘယ်လုပ်ငန်းပဲဖြစ်ဖြစ်ကိုယ်လုပ်ငန်းနဲ့ကိုက်ညီတဲ့အဥ္စာမျိုးပေါ့နော်စက်ပစ္စည်းပဲဖြစ်ဖြစ်ထောက်ပံ့တာပဲဖြစ်ဖြစ်အဲပြီးလို့ရှင်နိုင်ငံတကာဈေးကွက်ကိုထိုးဖောက်ဖို့အတွက်ကိုအဆက်အသွယ်တွေထောက်ပံ့တာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီအရာကအများကြီးတိုးတက်ပြောင်းလဲနိုင်တယ်ပေါ့နော်အခုလေမြန်မာနိုင်ငံမှာတော်တော်များများ UK ဘက်ကလည်းလာတယ်အခု US ကြီးတယ် US ကလည်းကြားနေပြီရှင် USAID ကလည်းလေအဲ့တော့ USAID ရှိမယ် UK ဘက်က project တွေရှိမယ်အဲပြီးတော့ဒိမတ်ကလာတာတွေရှိရနေသားလန်ကလာတာတွေရှိတယ်ပေါ့နော်ဒါအစုတိတာလေးတွေပဲရှိသေးတာအစုမတိတဲ့တခြားထောက်ပံ့တဲ့အဖွဲ့အစည်းတွေလည်းအများကြီးရှိနေဦးမှာပါရှင
်ဆိုတော့ဒီနိုင်ငံတကာအထောက်ပံ့နေဟိုရယူတဲ့အခါမှာဒီလုပ်ငန်းရှင်တွေဘက်ကဘယ်လိုမျိုးတာဝန်ယူရပါသလဲရှင်
တောင်းဝင်မှုတောင်းဝင်ခံမှုကတော့အပြည့်ပေးရတယ်ရှင်။ဟောငါလက်ထဲရောက်ရင်ပြီးသွားရောဆိုတဲ့ပုံစံမျိုးနဲ့တော့လုံးလုံးမရဘူးရှင်။အခုဆိုရင်လည်းဆိုလို့ဆိုရင်အဲဒီ၄နှစ်ပေါ့နော်၄နှစ်လုံးလုံးမှာကိုကကွာဟိုသူတို့ဒီအောက်စာကိုယူပြီးရင်ဘယ်တော့တိုးတက်ပါမယ်လို့ပြောထားတဲ့ကိုယ့်ရဲ့တိုးတက်မှုလည်းတစ်ချိန်လုံးကြည့်နေရမယ် report လည်းအမြဲတမ်းတင်ပေးရတယ်။အမြဲတမ်းဟိုမှာဟိုလစဉ်ပဲဖြစ်ဖြစ်၃လတစ်ခါပဲဖြစ်ဖြစ်ပေါ့နော် quarterly ပဲဖြစ်ဖြစ် monthly ပဲဖြစ်ဖြစ်သူတို့အမြဲတမ်း report တွေတင်ပေးရတယ်ဒီတိုးတက်မှုတွေနဲ့ပတ်သက်လို့အမြဲတမ်းလည်း ဟိုစောင့်ကြည့်တာမျိုးလည်းရှိတယ်။ပြီးတော့တကယ်ပဲအမှန်အလုံးလုံးရဲ့လားတကယ်ပဲတူးတက်ပြောင်းလဲလာတာမှန်ရဲ့လားဆိုတာကိုလည်းသူတို့အဖွဲ့အစည်းကအငြင်းဒီလုပ်ငန်းရှင်တွေကိုတစ်ချိန်လုံးလိုက်ပြီးတော့ services စင်တာမျိုးတွေနောက်ပြီးတော့ report တင်ပေးရတာမျိုးတွေအမျိုးစုံရှိရဲ့အဲ့ဒီထဲမှာမှားနေတာရှိရဲ့ဆိုလို့ရှိရင်လည်းသူတို့ဘက်ကနေပြီးတော့ခါကြတော့အဲ့လို support တာမျိုးတွေပေါ့နော်အဲ့လိုမျိုးတွေလည်းကြားနေရပါတယ်ပေါ့နော်အဲ့လိုမျိုးတော့ရှိပါလေရှင့်
ဟုတ်ကဲ့အဲ့တော့ဒီရတဲ့အကူအညီနဲ့အဲ့လိုဒီကိုယ့်ဘက်ကနေပြန်လုပ်ပေးရတဲ့ဟာတွေပေါ့နော်အဲ့ဒီအပိုင်းရောက်တော့ရောဟိုလုပ်ငန်းရှင်တယောက်အနေနဲ့ပို့ပြီးတော့အလုပ်ရှုပ်သွားစေသလားဒါတည်းကဟိုကို့အတွက်တာဝန်တစ်ခုကြီးမြတ်ဖြစ်လာပါသလား
ဒါကတော့ပုံမှန်လုပ်ပေးရမယ်เออกูอ่ะตรุโหไม่ติดมุဆိုရင်တောင်မှာပေါ့เนาะ report မပေးရအောင်ဆိုရင်တောင်ဒါကိုလုံငန်းမှာမရှိဟိုလေရှိကိုရှိတဲ့နဲ့ဖြစ်ကိုဖြစ်တဲ့နဲ့ပေါ့เนาะဒီ indicator တွေဖြစ်နေတဲ့အတွက်ကလုတ်ကိုလုတ်ရမယ်ဥစ္စာတွေပေါ့เนาะအဲ့လိုမျိုးလေးနောက်ကနေ control တစ်ခုရှိတော့ခါကျတော့ပို့ပြီးတော့ကိုကတွန်းအားဖြစ်စေရလို့တော့ခံစားရတယ်ပေါ့เนาะအဲမဟုတ်ရင်ရပြီးွားလဲအေးစစ်စစ်နေပြီဆိုရင်တော့ဒါအလှရှင်နေလေအလှရှင်နေပေးထားတဲ့ပတ်ဆက်ဖြစ်နေတဲ့အတွက်အဲ့တော့ကိုလက်ထက်မှာရပြီးချောင်းထိုးလိုက်မှနဲ့စာရင်အဲ့လိုနောက်ကနေတွန်းအားတစ်ခုဖြစ်နေတဲ့အတွက်အော်ငါဖြစ်ကိုဖြစ်အောင်လုတ်ရမယ်ဆိုတော့တွေးနေဆိုတော့နောက်ကနေတုံးအားကြောင့်လည်းလုတ်ဖြစ်တာလည်းရှိတယ်ပိုပြီးစီးစနစ်ကြတဲ့အလုပ်ဟိုစီးစနစ်ကြအောင်လုတ်တက်သွားတဲ့အလိချိန်ကောင်တစ်ခုလည်းရလာတယ်လို့တော့ဆိုတော့ပိုထင်ပါတယ်ရှင့
်အခုညီတော်တော်များများငွေကြေးပေးတာမဟုတ်ဖ ೇನೆ နီးပညာဒါမှမဟုတ်လဲစက်ပစ္စည်းဆိုလဲဒါစက်ပစ္စည်းပေါ့နော်ဒီလိုမျိုးပေးတာပါဆိုတော့ဒီလုပ်ငန်းရှင်တွေဘက်ကရောဒါကအထောက်အကူဖြစ်ပါရဲ့လားဟိုငွေရတာကပုံမြတ်မကောင်းဘူးလား
လက်ထဲမှာငွေရှောက်လာတဲ့အခါမှာဥမာပေါ့နော်ကိုလိုအပ်တဲ့လုပ်ငန်းကိုလုပ်ငန်းတွေမှာမထည့်ဖြစ်ဘဲနဲ့တခြားမှာကိုလိုအပ်တဲ့နေရာမှာသုံးမိသွားတယ်ဆိုလို့ရှိရင်ဒါကလုပ်ငန်းတိုးတက်ဖို့မဟုတ်တော့ဘဲနဲ့အများကြီးထိခိုက်နစ်နာနိုင်မှာပေါ့နော်ဟိုဘက်က grant ပေးတဲ့နိုင်ငံတွေရောကိုလိုငန်းရောအများကြီးထိခိုက်နစ်နာနိုင်မှာဖြစ်တဲ့အတွက်အခုလိုမျိုးလုံးဝငွေပေးတာမျိုးမဟုတ်ဘဲနဲ့သူတို့လူချင်းနဲ့စက်ပြေဆိုသူတို့ကိုယ်တိုင်တိုက်ရိုက်ဝယ်ပေးတာမျိုးကပို့ပြီးတော့အများကြီးပို့ပြီးထိရောက်ပြီးတော့အကျိုးရှိပါလိမ့်မယ်လို့တော့ဆိုတော့ထင်ပါတယ်အခုလက်ရှိ season လေးကလည်းပို့ပြီးတော့ကောင်းပါရဲ့ရှင်
ဒီနိုင်ငံတကာအကူအညီတွေကြောင့်လုပ်ငန်းမှာကိုယ့်ရဲ့မျိုးဖလားလုပ်ငန်းကဘာများတိတိတတ်တာပြောင်းလဲလာတာရှိပါသလဲ
ဟုတ်ကဲ့ရှင်ဟိုအများကြီးတော့ပြောင်းလဲလာပါတယ်ဆိုတော့ဒီပညာအကူအညီဆိုရင်လည်းကိုယ်ဆိုလို့ရှိရင်ကိုတိတလောက်ဒီပညာနဲ့ကြတော့ကို international မှာထိုးဖောက်ဖို့အတွက်မှာကြတော့အားနည်းချက်တွေအများကြီးရှိရပေါ့နော်အဲ့အတွက်ဒီပညာအကူအညီတခါတလေဆိုလို့ရှိရင်နောက်ဆုံး business plan marketing plan ဆွဲတာမှာအစားပေါ့နော်ကိုကကိုနိုင်ငံနဲ့ကိုတိအမြင်နဲ့ဆွဲတာနဲ့စာရင် Africa ပညာရှင်တွေပေါ့နော် expert တွေကလာပြီးတော့ကိုကြီးပြီးဆွဲပေးတာကပို့ပြီးတော့အထောက်အကူအများကြီးပို့ဖြစ်တယ်ပေါ့နော်တော့တခုလဲရှိတာကကိုကလည်းပူစူးစားရတာပေါ့နော်အနည်းဆုံးတော့ကိုစီမှာ90ရာခိုင်နှုန်း80ရာခိုင်နှုန်းစိုက်ထုတ်ဖို့ငွေပမာဏကိုစီမှာ standby ရှိနေဖို့လည်းလိုအပ်တယ်ပေါ့နော်အနည်းဆုံးကိုစီမှာစိုက်ထုတ်ဖို့ငွေက90တုံးမဟုတ်80ရာခိုင်နှုန်းလက်ထက်မှာလည်းရှိထားပြီဆိုလို့လည်းငွေမှာပမာဏနဲ့ပေါင်းလိုက်ရင်ဥပမာ9နှစ်လောက်မှဝင်ရမယ့်ဆက်ဖြစ်စီတခုကဟို3နှစ်လောက်နဲ့လည်းဖြစ်ရင်ဖြစ်သွားတာမျိုးပေါ့နော်ပိုပြီးမြန်လာတာမျိုးပေါ့
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါရှင်။အုတ်ထုတ်နေအောင်အမြဲဆောင်ထားပြီးတော့နှကမ်းမွေးဆဆနဲ့အမြဲပြုံးနေတဲ့ game ဆက်ကောင် Mario Polara 2020 September 17ရက်နေ့မှာ35နှစ်ပြည့်သွားပါပြီ။ရေပိုက်ပြင်သမားညီအကို Mario နဲ့ Luigi ညီအကိုတို့မိုရီပေါ်တဲ့ Mushroom Kingdom တိုင်းပြည်မှာခုံပြန်ကျော်လွှားပြီးလူဆိုးလေကြီးစီကနေမင်းသမီးလေးကိုကယ်တင်တဲ့ Super Mario Brothers ဆိုတဲ့ game ကဂိမ်းဆက်တွေနဲ့ကစားရတဲ့ပထမဆုံး game ဆက်လန်းတွေဖြစ်ပါတယ်။1980ပြည့်အစောပိုင်းတုန်းကဂိမ်းဆက်ကြီးတွေရှိတဲ့ game arcade တွေမှာ game တွေသွားကစားခဲ့ကြရတာပါ။အဲဒီကနေအိမ်မှာ game ဆက်နဲ့ကစားနိုင်တဲ့ video game တွေပေါ်လာချိန်တည်းကစလို့ game ကစားရတဲ့အတွေ့အကြုံလဲလုံးဝပြောင်းလဲသွားခဲ့ပါတယ်။အဲဒီအပြောင်းအလဲမှာပရိသတ်ရဲ့အားပေးမှုကိုအရာဆုံး game တစ်ခုက Nintendo ကုမ္ပဏီကဖန်တီးတဲ့ Mario game တွေလို့ပြောရင်လုံးဝမမှားပါဘူး။ဒါကြောင့်လဲ1980ပြည့်နှစ်ပိုင်းတွေမှာစပေါ်ခဲ့တဲ့4,000တုံးပုံစံအခွေထည့်ကစားရတဲ့ Nintendo game set ကနေ1990ပြည့်နှစ်ပိုင်းတွေမှာပေါ်ခဲ့တဲ့အရွယ်အစားသေးသွားတဲ့ N64 game set အလဲအခုနောက်ဆုံးပေါ်လက်နှစ်ဖက်ထဲနဲ့ကန်ကစားလို့ရတဲ့ 2DS XL handheld game set တွေအထိကို Mario game set land တွေရှင်သန်နေတာပါ Mario Brothers game set land တွေဟာ game သမိုင်းမှာအယောင်ရဆုံး video game တွေဖြစ်ပါတယ် Super Mario game ရဲ့အောင်မြင်မှုကဂျပန်နိုင်ငံအတွက်ဂုဏ်ယူစရာဖြစ်တဲ့ဆိုတဲ့သက်တေတစ်ခုကတော့2016 Brazil Olympic ပိတ်ပွဲမှာ 2020 Japan Olympic ပွဲလက်ဆင့်ကမ်းရေဖို့အတွက်အဲ့ဒီအချိန်တုန်းကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေက Super Mario လို့ဝတ်ပြီးတော့ Rio Olympic ကွင်းကြီးထဲမှာပေါ်လာခဲ့တာဖြစ်ပါတယ်။ကမ္ဘာမှာလူတိုင်းနီးပါးတိကျပြီးတော့လူကြီးလူငယ်မြေသဘောကျတဲ့ Game ဆက်ကောင် Mario ကိုအခြေခံပြီးအဆိုတော်နီနီခင်ဇော်ကဆိုရင် Mario ဆိုတဲ့သချင်းကိုတောင်ဆိုထားပါသေးတယ်။အခုလောက်အောင်မြင်နေတဲ့ Super Mario Game ရဲ့ထူးခြားမှုကဘာလဲဆိုတာကိုငငယ်တွေကဒီ Game တွေကိုကစားလာတဲ့ကိုဘုံဘုံကအခုလိုပြောပြပါတယ်။
ကျွန်တော်ဒီ Mario game ကိုစပြီးတော့မှတ်မိတာဒီဘယ်လိုပြောမလဲစာမဖတ်တတ်ခင်ကနေရအောင်ဆော့ရတယ်စာလည်းမဖတ်တတ်ဘူးအင်္ဂလိပ်စာလည်းမသိဘူးဗမာစာလည်းမဖတ်တတ်ဘူးဒါမဲ့သိရတာပါလဲဆိုတော့ဘယ်ခလုံးနှိမ့်လို့ရှိရင်ဇလန်းကိုဘယ်လိုစရမလဲပြီးတော့လို့ရှိရင်တရားနှိမ့်ခုံတယ်တရားနှိမ့်ကြော်တယ်အဲ့ဒါကြီးအကုန်လုံးသိတယ်အဲ့နေပြီးတော့ဆော့ဆော့ဆော့ဆော့ဆော့ပြီးတော့စပြီးတော့ဆော့တတ်တာဘယ်လိုပဲဆော့ဆော့ဇလန်းအရန်လည်းရိုးရှင်းတယ်ဆော့ရရဲ့အလေအရန်လွယ်တယ်ပြောရှင်းရှင်းလေးပဲဗျာတော့ပါလဲဆိုတော့ဒီဘယ်လိုပြောမလဲယောက်ျားလေးကြီးအကုန်လုံးကဒီသူရဲကောင်းတွေဖြစ်ချင်တယ်လေသူဇလန်းကလည်းအဲ့လိုမျိုးပဲဒီဟိုအဖမ်းခံနိုင်ရတဲ့မင်းသမီးလေးကိုတွားပြီးတော့ကယ်ရတာလက်ခါလေးကြလို့ရှိရင်သူ့ရဲ့ညီလူဝီဂျီနဲ့တူတူတွားပြီးတော့ကယ်ရတယ်တခြားဇက်ကောင်တွေလည်းပါတယ်ဇလန်းကအရန်ရိုးရှင်းတယ်စာဖတ်တတ်စရာမလိုဘူးလွယ်လွယ်လေးနဲ့ကိုနားလည်ပြီးတော့ဆော့လို့ရတယ်အခုတက်တည်းလဲဆော့ရယ်အခုကျွန်တော်တက်က30ပြည့်ပါပြီအခုတက်တည်းမာရီယိုဂိမ်းကိုကျွန်တော်ဆော့ရုံပဲဒီဇလန်းပဲပါမှမပြောင်းဒါပေမဲ့ဆော့လို့ကောင်းလုံးပဲအခုတက်တည်း
အဲ့တော့ကိုဘုံဘုံအသက်ကအခုအသက်30ဆိုတော့မာရီယိုကသူက35နှစ်ဆိုတော့မာရီယိုနဲ့9နှစ်ပဲကွာတာပေါ့နော်ကိုတက်တက်လုံးဒီဂိမ်းကိုဒါဆိုဆော့လာတယ်လို့ပြောလို့ရတယ်ဆိုတော့တခြားဂိမ်းတွေနဲ့ရှင်မာရီယိုကဘာပိုထူးနေလို့ဒီဂိမ်းကိုဒီလောက်တောင်မှဆွဆွဲလန်းလန်းဆော့ပစ်တာပါလဲရှင
်ဘာလို့ဆွဆွဲလန်းလန်းဆော့ပစ်တယ်လဲဆိုလို့ရှင်ဒီတော့ကြံကစားလို့ရှင်သူကငငယ်တုန်းကအဲ့လိုပါကစားရဲ့အတွေ့အကြုံတွေအကုန်လုံးပြန်ပြီးတော့မှတ်မိနေတယ်လို့မျိုးပဲဗျာအာဒီဂိမ်းကိုကစားရတဲ့ဆိုလို့ရှိရင်ညီကိုလူပြီးတော့ကျွန်တော်အကူနှစ်ယောက်ရှိရဲအကူရင်းနဲ့လူပြီးတော့ကစားရတဲ့ဟာပြီးတော့ကျွန်တော်တို့ရက်ွက်ထဲမှာဆိုလို့ရှိရင်တခြားကလေးတွေလည်းရှိရဲကျွန်တော်ရဲ့ပေါ်တာတွေရှိရဲဒီကောင်တွေနဲ့လူပြီးတော့ကစားရတဲ့ဟာကြီးအဲ့ဒါကြီးအကုန်လုံးပြန်ပြီးတော့အမှတ်ရစေရဲအခုတော့ကျွန်တော်အသက်ကြီးလာပြီဆိုတော့အင်္ဂလိပ်စာကိုတော့နားလည်လာပြီဆိုတော့သူဇလန်းကိုတေးတေးချာချာနားလည်လာတာပေါ့နော်ဒါပေမဲ့ဟိုအရင်တော့ကျွန်တော်ဇလန်းကိုဘာမှမမသိရဟိုမင်းသမီးကိုတွားကြရမယ်ဆိုတော့ပဲသိရပြီးတော့သူ့ရဲ့ဟိုအဓိကရန်သူရှိရလေပေါလာလမ်းတေသူ့နာမည်ခေါ်ရရှိရလက်အကြီးအရင်တော့ဆိုလို့ရှိရင်အကောင်ကြီးရဲ့နာမည်ကိုတော့မှမသိဘူးအရှင်းဆုံးပဲပြီးတော့နောက်ထပ်ရည်ရတာတခုကပါလဲဆိုတော့မာရီယိုဂိမ်းကိုအဲ့လိုလာဆော့လာပြီးမယ်ဒီမာရီယိုမှာပါတဲ့ဒီလူဝီဂျီပေါ့လူဝီဂျီကအကိုလားညီလားဆိုတော့ကျွန်တော်မသိဘူးလွန်ခဲ့တဲ့3-5နှစ်လောက်ကမှကျွန်တော်သိတာလူဝီဂျီကသူ့ရဲ့ညီဆိုတာသိတာကျွန်တော်ထင်တာကလူဝီဂျီကိုအကိုလို့ထင်တာဘာလို့လူဝီဂျီကအကောင်ပိုကြီးလို့
မာရီယိုဂိမ်းရဲ့အမာခံပရိသတ်တယောက်ဖြစ်တဲ့ကိုဘုံဘုံပါအခုလိုမျိုးကဘာတဝမ်းကပရိသတ်တွေကိုဖန်ဆားထားနိုင်တဲ့ဂိမ်းဆက်ကောင်တွေနဲ့စူပါမာရီယိုဂိမ်းတွေကိုဖန်တီးခဲ့သူကတော့ဂျပန်ကဗီဒီယိုဂိမ်းဒီဇိုင်နာရှီဂေရုမီယာမိုတိုဖြစ်ပါတယ်
まず基本的にはねその作ったものを皆さんが遊んでくれて面白いっていう
ကျွန်တော်တို့ဖန်တီးခင်များကိုလက်ခံအားပေးသူတွေကိုတိတ်ကိုကျေးဇူးတင်ပါတယ်သူတို့မရှိရင် Mario Games Land တွေတွေအခုလောက်ထိအောင်မြင်မှာမဟုတ်ပါဘူးကျွန်တော်အကြောင်းပြောပြရရင်တော့ Japan Manga Cartoon တွေဆွဲသူတယောက်ငယ်ငယ်ကတိတ်ဖြစ်ချင်းခဲ့တာပါ Manga Cartoon တွေကဇလန်တွေတစ်ခုပြီးတစ်ခုအစမပြတ်ဖန်တီးရတာမျိုးကလားဗျ Super Mario Game နဲ့ Mario ဆိုတဲ့ဇာတ်ကောင်ကိုကျွန်တော်စဖန်တီးခဲ့တော့လူတွေကမာရီယိုကိုမစ်ကီမောက်စ်နဲ့ရှင်ပြောကြတယ်ဗျကွန်ပျူတာနဲ့ရုပ်ပြဖန်တီးတဲ့ animation ဤပညာတွေအဆင့်ဆင့်ပြောင်းတော့တယ်လို့မစ်ကီမောက်စ်ဇက်ကောင်ကလည်းပြောင်းလဲလာခဲ့တာဆိုတော့ကျွန်တော်ဇက်ကောင်မာရီယိုကိုလည်းအဲဒီလိုဖြစ်အောင်လုပ်နိုင်မယ်လို့ကျွန်တော်တွေးခဲ့ပါတယ် game ဤပညာတွေပြောင်းလဲသွားတယ်လို့မာရီယိုဇက်ကောင်ကိုလည်းပြောင်းလဲသွားနိုင်မယ်လို့စဉ်းစားမိပါတယ်အဲဒီလိုလုပ်တဲ့အတွက်သူ့ပရိသတ်တွေကလည်းပိုးပြီးစိတ်လှုပ်ရှားကြတယ်နောက်ထပ်ဘာတွေပြောင်းအောင်လဲဆိုတာမျိုးသိကျင်လာကြပါတယ်ကျွန်တော်တို့လိုအင်ဂျင်နီယာတွေဖန်တီးသူတွေဘက်ကလည်းပိုပြီးထွင်ကျင်စိတ်ဖြစ်လာတယ်။စိတ်ရောကိုယ်ပါနှစ်ပြီးအစ်စ်အဆန်းဖန်တီးခြင်းစိတ်တွေဖြစ်လာခဲ့ပါတယ်။အဲဒါကြောင့်လည်းအခုလောက်ထိအောင်မြင်တာလို့ကျွန်တော်ယုံကြည်ပါတယ်
။ Game Log ကမှနောက်ထပ်လူကြိုက်များတဲ့ Donkey Kong နဲ့ Zelda game တွေကိုလည်းသူပဲဖန်တီးခဲ့တာဖြစ်ပါတယ်။ Game ကစားသူတွေနဲ့ဆက်နွယ်နိုင်မဲ့ဇာတ်ကောင်မျိုးဖြစ်အောင်လို့အစွမ်းရှိတဲ့ Super Hero ဇာတ်ကောင်တွေအစားရေပိုက်ပြင်သမား Mario ဇာတ်ကောင်လေးကိုသူဖန်တီးထားတာပါ။ဗီဒီယိုဂိမ်းတွေစတင်အောင်မြင်လာတဲ့1980ပြည့်နှစ်ပိုင်းတည်းကစလို့ဒီကနေ့အထိမာရီယိုဂိမ်းတွေကပရိသတ်ကိုဆွဲဆောင်ထားနိုင်တဲ့အဓိကတော့ချက်ကဘာလဲဆိုတော့
今もうね今度のあのスーパーマリオ 3D ランドなんかはスーパーマリオ3を遊んだあの子供
たちからကျွန်တော်သူ့ကိုယ်တော်ပြန်ပြီးမနာလို့ဖြစ်ပါတယ်လူတွေဆိုရင်အချိန်တန်ကွယ်လွန်သွားကြပြီမဲ့ဂိမ်းဇာတ်ကောင်တွေကတော့အမြဲရှင်တန်နိုင်တာကိုအဲ့ဒါကောင်းပါတယ်အခုနောက်ဆုံး Super Mario 3D Land Game ကိုထွင်ကြတဲ့ Game Developer တွေဟာငငယ်ကမူလ Super Mario Games Land တွေကိုတော်တော်လေးကစားခဲ့ကြသူတွေဖြစ်ပါတယ်။အခုတော့သူတို့ကဒီနေ့ပရိသတ်နဲ့ကန့်ညီမဲ့ Games Land မျိုးမူလ Game ကိုဂုံပြူတဲ့အနေနဲ့ဖန်တီးနေကြပါတယ်။အဲ့ဒါကောင်းတဲ့အချက်ပါ။ အဲလိုမျိုးဆက်တွေတစ်ဆက်ပြီးတစ်ဆက်လက်ဆင့်ခံနေမှလည်းဂိမ်းဆက်ကောင်ကအမြဲခိုင်နေမှဖြစ်ပြီးစီးပွားရေးအရလည်းဆွဲဆောင်ထားနိုင်မှဖြစ်ပါတယ်
။ Mushroom Kingdom မှာလူစိုးရိမ်ရန်ကနေကာကွယ်ပေးဖို့အတွက် Mario ဂိမ်းဆက်ကောင်လေးခုံပေါက်ပြေးလွှားနေတာ35နှစ်ရှိသွားပါပြီ။35နှစ်ပြည့်အထိအမှတ်နဲ့နောက်ထပ် Mario ဂိမ်းအသစ်တွေကို2021ခုနှစ်နွေဦးပေါက်မရောက်ခင်မှာထုတ်သွားဖို့ရှိတယ်လို့ Nintendo ကုမ္ပဏီကကြေညာထားပါတယ်။ဟိုးရင်ပုံစံဂိမ်းတချို့ကိုခေတ်သစ် augmented reality နည်းပညာနဲ့ပေါင်းစပ်ထားတဲ့ဂိမ်းအသစ်တွေပါသလို online game တွေ Mario မောင်းတဲ့ကားအချုပ်ကိုအဝေးထိန် remote control နဲ့ထိန်းပြီးတော့ကစားရတဲ့ဂိမ်းမျိုးတွေအထူးပါပါတယ်ရှင်ကျွန်မဆွမ်းမြန်ပါပ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျပါ American Reality ရုပ်သံအစီအစဉ်နဲ့အထူးကြော်ကြားတဲ့ Kim Kardashian West ဟာစက်တင်ဘာလ16ရက်နေ့ကစပြီးတော့ Facebook နဲ့ Instagram တို့ကိုဆန္ဒပြရတဲ့အနေနဲ့အဲ့ဒီလူမှုကွန်ရက်စာမျက်နှာတွေပေါ်ကသူ့ရဲ့အကောင့်ကိုအသုံးပြုတာရပ်ဆိုင်းထားလိုက်ပါတယ်။ဒီလူမှုကွန်ရက်ဒီမှာအမုန်းစကားနဲ့ဝါဒဖြန့်ချီရေးလုပ်တာတွေပိတ်ပစ်ဖို့တခြားအကြောင်းမော်တွေနဲ့အတူအခုလိုမျိုးတောင်းဆိုဆန္ဒပြခဲ့တာပါ။လူမှုကွန်ရက်ပေါ်မှာမှန်မှန်တဲ့သတင်းတွေဖြန့်ချီနေတာတွေဟာကျမတို့ရွေးကောက်ပွဲတွေကိုရောဒီမိုကရေစီစနစ်ကိုပါအတော်လေးထိခိုက်စေပါတယ်လို့ Kardashian West က Instagram စာမျက်နှာမှာစက်တင်ဘာ16ရက်နေ့ကတင်တဲ့သူ့ရဲ့ post မှာဖော်ပြထားပါတယ်။အဲဒါကြောင့် Facebook INC ကိုကန့်ကွက်တဲ့ Stop Hate for Profit အကျိုးမြတ်ရဖို့လုပ်တဲ့အမုန်းစကားဖြန့်ချီမှုတွေရပ်ပြစ်ဆိုတဲ့လှုံ့ဆော်မှုကိုသူထောက်ခံတယ်လို့လည်းပြောထားပါတယ်။Kerry Washington, Jennifer Lawrence နဲ့ Sacha Baron Cohen တို့အပါအဝင် Hollywood နာမည်ကျော်တရုတ်ဆောင်တွေကလည်းအဲ့ September 16ရက်နေ့မှာပဲအဲ့ campaign မှာပါဝင်ပြီးတော့လူမှုကွန်ရက်ပေါ်ကအမုန်းစကားဖြန့်ချီတာတွေကိုခြေရာကောက်ပိတ်ပင်တာတွေပို့လုပ်ဖို့အတွက် Facebook ကိုတောင်းဆိုခဲ့ပါတယ်။ဒီ campaign ကိုအခုနှစ်နွေရာသီမှာနိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကစတင်ခဲ့ကြတာပါ။အဲ့ဒီနောက်ပိုင်းမှာတော့ဇူလိုင်လကစပြီးတော့စီးပွားရေးကုမ္ပဏီကြီးတွေပါပါလာကြပြီးတော့လူမှုကွန်ရက်ပေါ်မှာကြော်ညာထည့်နေတာတွေကိုတပိတ်မှောက်ကန့်ကွက်မှုတွေလုပ်ခဲ့တာကြောင့်သူတို့လှုံ့ဆော်မှုတော်တော်လေးကိုအောင်မြင်ခဲ့ပါတယ်။ဒီကမ်ပိန်းစီးရုံလှုံ့ဆော်သူတွေကအခုသတင်းပတ်မှာတော့ Facebook ကြောင့်ဘလို့အနေအမျိုးတွေရှိနေလဲဆိုတာကိုရေးတင်ကြဖို့လှုံ့ဆော်ခဲ့ကြတာပါ။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့စက်တင်ဘာလ18ရက်နေ့မှာဆိုရင် Facebook ပိုင်း Instagram သုံးစွဲမှုကို24နာရီကျော်ရပ်ဆိုင်းထားဖို့လည်းတိုက်တွန်းခဲ့ပါတယ်။စီးပွားရေးလုပ်ငန်းရှင်လည်းဖြစ် reality ရုပ်သံအကျော်မော်လည်းဖြစ်တဲ့ Kardashian မြင်း Instagram ကိုပိုင်စာမျက်နှာကကမ္ဘာတစ်ဝန်းလုံးက Instagram ဒီမှာပြည်သက်အများဆုံးစာမျက်နှာ10ခုတည်းကတစ်ခုဖြစ်ပါတယ်။ဒါကြောင့်လည်း Kardashian ဒီလှုပ်ရှားမှုမှာပါဝင်လာတာက Facebook ကုမ္ပဏီတွေပုံရိပ်အရာထိခိုက်နိုင်မယ်လို့ချိန်ချောက်မှုဖြစ်နေတယ်လို့လူသိများတဲ့အကျော်မော်တွေနဲ့သူတို့ကိုသတိထားဆက်ဆံရမယ့်အခြေအနေပါဖြစ်လာပါတယ်။ကုမ္ပဏီနည်းနဲ့အခုလိုမျိုးလူသိထင်ရှားအကျော်မော်တွေအတွက်ဆိုရင်သူတို့ရဲ့အကောင့်စာမျက်နှာတွေကိုအထူးစီမံမှုလုပ်ပေးထားတာတွေတခြားဦးစားပေးလှူဆောင်ပေးတာတွေရှိတယ်လို့ကုမ္ပဏီလုပ်ငန်းတွေမှာပါခဲ့တဲ့ဝန်ထမ်းနှစ်ဦးရဲ့အပြောအရသိရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ Facebook ဘက်ကဘာမှတုံ့ပြန်ဖြေရှင်းတာတော့မရှိပါဘူး။ Facebook အနေနဲ့အမုန်းစကားဖြန့်ချီမှုတွေရပ်တန့်စေဖို့အတွက်တော့နိုင်ငံသားအခွင့်အရေးလှုံ့ဆော်မှုအဖွဲ့တွေနဲ့တူညှိနှိုင်းဆောင်ရွက်တာတွေရှိတယ်လို့တော့ပြောထားပါတယ်။ဒါမဲ့လေကုမ္ပဏီရဲ့အကြီးအကဲတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့တိတ်တိတ်များများဆဆလှုပ်ချင်တဲ့ပုံတော့မရပါဘူး။ Kardashian West ဟာဥရရာသီပြောင်းလဲမှုတားဆီးရေးတွေလှုပ်ဆောင်တာပြီးပြည်မှုဆိုင်ရာမျှတာရေးပြုပြင်ပြောင်းလဲရေးလှုပ်ရှားမှုတွေအတွက်သမအိမ်ပြော်ကိုစီးယုံမှုလှုပ်ဆောင်တာတွေကြောင့်သူ့ရဲ့အကောင့်မှာပြည်သက်188တန်းအထိရှိခဲ့ပြီးတော့သူကလူမှုအပြောင်းလဲတွေအတွက်ဩဇာညောင်းတဲ့အတီးရဲလို့ဖြစ်လာနေပါတယ်ရှင်။
Yes, took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီ drinba wood ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံး
knock on wood
အသုံးကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက k n o c k knock ကခေါက်တာ o n on ကအပေါ်မှာ w o o d wood ကတည်သားဆိုတော့စကမိုက်ထုံရဲ့တိုက်ရိုက်ဒီပေကတည်သားပေါ်ကိုခေါက်တာပေါ့ဒီအသုံးကတော့အယူသီးမှုကနေဆင်းသက်လာတယ်လို့ဆိုရမှာပါရှိကအိုင်လန်ရဲ့ထုံတန်းစင်နာတရက်ကသစ်ပင်တွေဟာနတ်ဆောင်တဲ့အဆောင်အရှောင်ရှိတဲ့ဆိုပြီးကန်ဆိုးတာကိုကာကွယ်ရလေအောင်ဒါမှမဟုတ်ကန်ကောင်းစေဖို့အတွက်တစ်သားကိုလက်စင်နဲ့ခေါက်ပြီးတော့တစ်ချိန်တည်းမှာပဲပါဇက်ကလည်းကန်ကောင်းပါစေလို့ပြောတဲ့အလေးချိန်ကနေဆင်းသက်လာတယ်လို့ဆိုပါတယ်အမေရိကန်မှာတော့
knock on wood
သုံးတယ်လို့ဗြိတိန်မှာတော
့ touch wood
look t o u c h touch ကိုသုံးပြီးတော့ touch wood ဆိုပြီးတော့သုံးတာရှိပါတယ်ဆိုလိုတာကတော့တစ်သားကိုလက်နဲ့ထိပြီးဆိုးတဲ့ကံပြောက်ကောင်းတဲ့ကံရောက်စီဖို့ကျမတို့မြန်မာမှာတော့ယရိယာသဘောဖြစ်လို့တာမျိုးကိုဆိုလိုတာဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်နောက်ယူဆတစ်ခုကတော့ခရစ်တော်ယေရှုရဲ့လဝကတိုင်ကိုတစ်သားနဲ့ပြုလုပ်ထားတဲ့အတွက်ကြောင့်လဲတစ်သားကိုထိရင်ခောက်ရင်ကံကောင်းနေဆိုတဲ့ယူဆကဆင်းသက်လာတယ်လို့ဆိုပါတယ်။တခါတရံလဲကံကောင်းနေတဲ့လူတူကဆက်ကံကောင်းပါစေလို့ဆုတောင်းရမှာကာယကံရှင်က touch wood ဒါမှမဟုတ် knock on wood ဆိုပြီးတော့ပါဇက်ကလေးပြောတစ်ချိန်ထဲမှာပဲတစ်သားကိုလည်းလက်စနဲ့ခောက်တာတစ်သားကိုလည်းလက်နဲ့ထိပြီးပုတ်ပြီးပြောတာကနေဒီအသုံးဆင်းသက်လာတာလည်းဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ကိုယ့်အတွက်ကံကောင်းပါစေကံဆိုးရတယ်မဖြစ်ပါစေနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်။ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Our company's facing hard times. I'm knocking on wood so that I won't lose my job.
ကျွန်တော်တို့ company ကအခက်အခဲအကျတဲတွေနဲ့ရင်ဆိုင်နေရတော့ကျွန်တော်လည်းအလုပ်မပြုတ်ပါစေနဲ့ဆိုပြီးတော့ကံကောင်းမှုဆူတောင်းနေရတယ်လीလို့ဒီပေးရပါတယ်။
Our company's facing hard times. I'm knocking on wood so that I won't lose my job.
အခုဒုတိယကျင်ပြပေးမယ့် idiom အသုံးကတော့
dead wood
ဖြစ်ပါတယ်စာလုံးပေါင်းက D E A D dead ကသေတာအသင့်ရှိတော့လို့တမန်အဖြစ်အဓိပ္ပာယ်ရပေးမယ့် W O O D wood ကသေတာဆိုတော့ဒီနေရာမှာ dead wood ကတစ်ဆွေးကိုဆိုလိုတာဖြစ်ပါတယ်တစ်ဆွေးလို့ကြားလိုက်ရတာနဲ့ဆွေးနေတဲ့တေဟာသုံးမရတော့ဘူးဆိုတာသောတာရှင်များနားလည်ကြမှာပါဒါကြောင့် dead wood ရဲ့ idiom အသုံးကအလုံးမဖြစ်တော့တဲ့သုံးလို့မရတော့တဲ့တနည်းဆိုကျမတို့မြန်မာမှာဆံကုန်မြေလေးဖြစ်တဲ့လူတွေကိုရည်ညွှန်းသုံးတာဖြစ်ပါတယ်အထူးသဖြင့်လုပ်ငန်းဝင်တွေမှာပေါ့ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြကြရအောင်
Since our team will be working with new technology, I must admit we have to get rid of some of the dead wood.
ကျွန်တော်တို့အသင်းကနည်းပညာသစ်ကိုသုံးပြီးအလုပ်လုပ်ကြတော့မှဆိုတော့ကျွန်တော်တို့အဖွဲ့မှာဒီနည်းသစ်ကိုမတတ်တဲ့သုံးလို့မရတဲ့လူတွေကိုတော့ကျွန်တော်ထုတ်ပြရမှာဖြစ်တယ်ဆိုတာဝန်ခံရမှာပဲဗျာလို့ဒီပင်ရပါတယ်
Since our team will be working with new technology, I must admit we will have to get rid of some of the dead wood.
ခုဆက်လက်တင်ပြပေးမယ့် idiom အသုံးကတော့
not out of the woods.
ဖြစ်ပါတယ်။စာလုံးပေါင်းက N O T not ကမဟုတ်သဘောကိုပြတာ O U T out O F off out of ကအပြင်ဘက်ကိုရောက်တာthe the w o o d s woods ကတစ်တော်တွေဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော်ဆိုတာကတော့ဒီနေရာမှာအခဲအခဲဆူးညောက်ခလို့ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါတယ်ဒါကြောင့်နေစဉ်သုံးမှာ not out of the woods ကအခဲအခဲတွေနဲ့ရင်ဆိုင်နေရတဲ့လူတူအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမယ့်လုံးဝတော့အခက်အခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုလိုတာဖြစ်ပါတယ်။ ဥပမာလူနာတူအသေးအတန်ဖြစ်နေရကအသက်အန္တရာယ်စိုးရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ညွှန်းပြောနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
can't see the wood for the trees
ဖြစ်ပါတယ်အမေရိကန်အသုံးရတော့ wood အစား forest ဆိုပြီး
Can't see the forest for the trees.
လို့လေအသုံးပြုကြပါလေ။စာလုံးပေါင်းက CAN'T can't ga cannot yet တူောက်ဖြစ်ပြီးတော့မလုံနိုင်တာဖြစ်ပြီး SEE C ကမြင်တာဆိုတော့ can't see ကမမြင်နိုင်တာပေါ့ရှင်။ THE the WOOD the wood ကသစ်တော် FOR for ကအတွေ့THE the TREES the trees ကသစ်ပင်တွေဆိုတော့စကွိုက်ထုံရဲ့ထိုက်ရိုက်ဒီပေကတော့သစ်ပင်တွေကြောင့်သစ်တော့ကိုမမြင်နိုင်တာပေါ့ဒီအတုံးရဲ့ idiom အတိပေကတော့သစ်ပင်တွေကိုအသေးစိတ်အချက်လက်တွေနဲ့တင်စားပြောထားတာဖြစ်လို့အသေးစိတ်အချက်လက်တွေကိုသိဦးစားပေးလို့ရင်အခြေအနေတစ်ခုလုံးကိုခြုံပြီးဘာကအရေးကြီးတယ်ဘာကိုဦးစားပေးရမယ်ဆိုတာကိုနားလေသဘောမပေါက်နိုင်တာကိုစလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary can't see the wood for the trees as she's too involved in details she will have to change her way of thinking
Mary ကအသေးစိတ်ချက်လက်တွေကိုသိဦးစားပေးစဉ်းစားတော့ဘာကအရေးကြီးတယ်ဘာကိုဦးစားပေးရမယ်ဆိုတာကိုသူနားမလည်နိုင်ဘူးလေဒါကြောင့်သူ့အမြင်ကိုပြောင်းမှဖြစ်မယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary can't see the wood for the trees as she's too involved in details. She will have to change her way of thinking.
ဒီကနေ့သူရရှိများကိုတင်ပြခဲ့တဲ့ idiom အသုံးတွေကတော့
knock on wood, dead wood, not out of the woods, can't see the wood.For the trees.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးမှာပါ။ American နိုင်ငံမှာ COVID-19 ကရောဂါကြောင့်သေဆုံးအသူကတနင်္လာနေ့မှာ2,000နီးပါးရှိနေပါပြီ။ John Hopkins တက္ကသိုလ်ကကြောက်ယူတဲ့စစ်တမ်းတွေအရအမေရိကန်မှာအကူးဆက်ခံရသူကလည်း9,000နီးပါးရှိနေတာကြောင့်ဒီရောဂါကူးစက်မှုမှာရောသေဆုံးမှုမှာပါကမ္ဘာမှာအများဆုံးဖြစ်နေတာပါ John Hopkins တက္ကသိုလ်ကကြောက်ယူတဲ့စစ်တမ်းအရကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူဟာကမ္ဘာတစ်လောမှာလူပေါင်း31,000ကျော်နေပြီဖြစ်ပြီးသေဆုံးရသူပေါင်းက10,000နီးပါးရှိနေတာပါကမ္ဘာတစ်လောကိုဗစ် -19 ကရောဂါထံခံနေရတယ်လို့ကြီးမားတဲ့စိန်ခေါ်မှုတွေနဲ့ပါရင်ဆိုင်နေရတာကြောင့်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေခိုင်မအောင်လုပ်ဆောင်ဖို့အရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂတည်ထောင်မှု85နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်ကုလသမဂ္ဂ85နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကျင်းပတဲ့တနင်္လာနေ့မှာပဲကမ္ဘာခေါင်းဆောင်တွေနှစ်ဆင်တွေ့ဆုံကြတဲ့ကုလသမဂ္ဂထွေထွေညီလာခံကိုပါစတင်ခဲ့တာပါဒီနှစ်မှာတော့ COVID-19 ကာယရောဂါကြောင့်အရင်လိုလူကိုယ်တိုင်ညီလာခံတက်ရောက်တာမျိုးမဟုတ်ဘဲအများစုကအွန်လိုင်းကနေပဲတက်ရောက်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာသက်346ယောက်ထပ်တိုးတယ်လို့စက်တင်ဘာ27ရက်နေ့ပိုင်းမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်လိုက်တာကြောင့်အခုဆိုကူးစက်သူစုစုပေါင်း6,152ဦးရှိသွားပါပြီ။ဓာတ်ခွဲနမူနာစုစုပေါင်း2,400ကျော်တဲ့က350နီးပါးထပ်မံတွေ့ခဲ့ရတာပါ။မနေ့ပိုင်းထုတ်ပြန်ချက်အရ264ဦးတွေ့ခဲ့တဲ့အတွက်တရက်ထဲမှာကူးစက်သူအရေအတွက်က610ဦးရှိနေပါတယ်။ COVID-19 ကြောင့်သေဆုံးသွားသူက68ယောက်ရှိနေပါပြီ Pacific သမုဒ္ဒရာတွေက American ပိုင်း Guam ကျွန်းပေါ်ကစစ်စခန်းနဲ့သ
တရန်တူစက်ကန်တစ်ခုကိုနျူကလ িয়ার လက်နဲ့တက်ဆင်အသုံးပြုနိုင်တဲ့တရုတ်ရဲ့ H6 ဘုံးကျဲလေယာဉ်နဲ့ပုံစံတူလေ့ကျင့်တိုက်ခိုက်မှုကိုရိုက်ကူးထားတဲ့ဗီဒီယိုကိုတရုတ်လေတပ်ကထုတ်ပြန်လိုက်ပါတယ်။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ဒီကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်ကျမခင်ဗျာပ
ါ This program has come to you from the Voice of America, Washington.